တရားချက်ခင်ပုရောဟိတ်ပေါ့လို့ယခုကြီးညိုပူဇော်ကြရမယ်အစီအစဉ်ကတော့မြတ်ဖျားရွှေရကုံရဲ့စီတရားပူဇော်အစီအစဉ်ပဲဖြစ်ပါလေမြတ်ဖျားရွှေရကုံကိုလုံလင်ကြည့်သောအတိတ်သာသနာနှစ်ပေါင်း2588ခုနှစ်တုန်းကရသော်ဗျာကိုရောမြတ်ဖျားဖြစ်တော်မူပြီးဒီမှာနောက်ဆယ်လပြည့်မြောက်ပြီတပေါင်းလာပြီနေ့ကစတင်၍မြမနိုင်ငံဥက္ကလာပတိုင်းမြို့တော်ရန်ကုန်မှာတည်ဆောက်ခဲ့တာဖြစ်ပါလေထိုးစီရီတော်ကြီးကိုယခုခါပြည်တော်စုမြမနိုင်ငံတော်အစိုးရနေတကွတိုင်းသူပြည်သားရှင်လူအများတို့ကရွှေထီးတော်အစ်စ်တင်ပြီးတော့ပူဇော်ကြတဲ့မင်္ဂလာအခါကောင်းဖြစ်ပါလေ။ဒီအခါမှာရဖျားရွှေတကုံရဲ့စေတရပူဇာအစီအစဉ်ကိုသာသနာကြီးညိုပြီးခိုနေကြတဲ့တဲ့သူပြည်သားလူအများတို့ကြီးညိုနှိမ်ဖို့ရန်စီစဉ်တင်ဆက်ပါလေ။ဒီအစီအစဉ်ကိုစီစဉ်တင်ဆက်ရမှာအမရပူရမြို့တီနန်းတီဘိုးတော်မင်းတရားလက်ထက်1155ခုနှစ်တွင်မောင်းထောင်သာသနာပင်ဆရာဘုရားကြီးသည်နောက်ပါယဟန်ရှင်လူတထောင်ကျော်ဖြင့်ရွှေရကုံဇေဒီတော်ကိုကြီးညိုပူဇော်ခြင်းစဉ်ကရွှေရကုံထောမနာဝန္ဒနာဂါထာ12ပုဒ်တို့ဖြင့်ဖွဲ့စည်း၍ရွှေရကုံဇေဒီတော်ကြီးကိုကြီးညိုပူဇော်ခဲ့ပူပါလေအဲ့ဒီစေတရာပူဇာတိကုံဘစေတရာပူဇာသောမနာဂါတာ12ပုဒ်ထဲကတပုဒ်ဖြင့်ရွတ်ဆိုပူဇော်၍ဤအစီအစဉ်ကိုဖွင့်လှစ်ပါလေယောဒီပင်ကရမူလံမိဗဒံဟဋ္ဌဂတံစသိပမာသံဗောဓိမာကင်ခံဝန္ဒီတတ္တတိရောရုဟံရောကျင်ဂေါရမမြတ်စွာဘုရားရှင်ကိုရောမြတ်သည်ဒီပင်ကရမူလံမိဒီပင်ကရဘုရားရှင်ဤခြေတော်ရင်း၌သမ္မာသံဗောဓိသမ္မာသံဗောဓိစုသဗ္ဗိညုဘုရားအဖြစ်ကိုအာကင်ခံလူလာတောင်းတတော်မူသည်ဖြစ်၍ဟာထကတံလက်တော်သို့ရောက်လူစေဖြစ်သောဗဒံနိဗ္ဗာန်ချမ်းသာကိုစသည်ဆွလွတ်တော်မူခဲ့လေသည်အဘန္တုဂေါရမဘုရားရှင်ကိုရောမြတ်ဤတိရောရူဟံဥက္ခုံးတော်မြတ်တွင်ကိန့်ဝတ်တော်မူခဲ့ပြီးယခုအခါမြတ်ဘုရားရွှေကုံမှာကိန့်ဝတ်တော်မူနေသည့်သံတော်မြတ်ရှင်းဆုံးကိုအဟံဘုရားတပည့်တော်သည်ဝန္ဒေဝန္တမိယုတိမြတ်နုလက်ဆုံးမူကားရှိခိုးပါ၏မြတ်စွာဘုရားဂေါရမဘုဒ္ဓဝင်ကိုစလျင်ဒီပင်ကရာမြတ်စွာဘုရားခြေတော်ရင်းကဆရပါတယ်ဂေါရမဘုရား၏အလောင်းခရသူ့မေရာသည်မိမိ၏လက်ကမ်းမှရောက်ရှိနေသည့်နိဗ္ဗာန်ကိုလက်တွင်းရောက်မယူဘဲဖယ်ထားဆိုင်ငံ၍သမ္မာသမ္ဗောဓိစုကိုရယူခဲ့ပါတယ်သမ္မာသမ္ဗောဓိစုအာမိညုကိုရဖို့ရန်လေးသင်္ချေကဘာတသိန်းပါရမီ30တို့ကိုဖြည့်ကျင်တော်မူခဲ့ပါတယ်လေးပင်ချေကဘာတသိန်းနဲ့28စုသောဘုရားတို့ကိုလွန်ပြီးသောအခါဤဘဒ္ဒကကဘာမှာသက်ကတိုင်ကပိလိုမြို့မှာထိနန်ဆိုင်တဲ့သက်ကသာကိယမင်းမျိုးသုတ်ဒ ोर နာမင်းမြတ်နဲ့မဟာမာယာဒေဝီမိဖုရားကြီးတို့မှဂေါရမဘုရားအလောင်းတော်မင်းသိတ်တ်ကိုဟောမြင်တော်မူခဲ့ပါတယ်မဟာတက္ကရ68 BC 623မှာသိတ္တထမင်းမြတ်ဘုရားအလောင်းတော်ကိုသက်ကတိုင်းလုံမိနီဥယျံမှာဖွားမြင်တော်မူခဲ့ပါလေမဟာသက်ကရ69ခုနှစ်မှာထီနန်းကိုဆွန့်လွှတ်ခါတောထွေပြီးကြင့်ကြံအာထုတ်တော်မူခဲ့ပါလေဒုက္ခရစီရာကျင့်ကို6နှစ်မြတ်ကာလပတ်လုံးကြင့်ကြံကြိုးကုအာထုတ်တော်မူခဲ့ပြီးမင်းစီမှာပฏิပဒံဆိုတဲ့ရှေးဘုရားတို့ရဲ့ရှိဟုံးအကျင့်မြတ်ကိုကြောင်းလဲ၍ကျင့်သုံးတော်မူသည့်အခါကျမှမဟာသက်ကရတရား3ခု ဒီစီ988ခုနှစ်မှာဓမ္မဥဒ္ဓေါအလုံးစုံကိုကုန်စင်သိမြင်တော်မူကားတပိညုတဉာဏ်တော်ကိုရရှိတော်မူပြီးတမ္မာတမ္ဗုဒ္ဓစင်စစ်ဘုရားအဖြစ်ရောက်တော်မူခဲ့ပါလေ။သိတ္တတဂေါရမသည်မကရတိုင်ခရမြို့အနီးဥရဝေလာတော်အုပ်နေရင်စရာမြစ်ကမ်းမဟာဗောဓိညုံပင်ရိတ်ကအပရာဇိတပလင်ထက်မှာဘုရားအဖြစ်ရောက်တော်မူပြီးသည့်နောက်တခုရီသောတင်းပလင်ဖြင့်ခုနှစ်ရက်မြတ်နေလျက်ဝိမု ക്തി ဒုက္ခကိုခံစားတော်မူခဲ့ပါလေ။ထို့မှနောက်အနိမိတဂုံတော်တွင်ခုနှစ်ရက်ယရနာဇင်ဂျန်တွင်ခုနှစ်ရက်ယတနာဂရတွင်ခုနှစ်ရက်အဇပါလညုံပင်တွင်ခုနှစ်ရက်မောဇရိနာအင်ကြီးပင်ရိတ်တွင်ခုနှစ်ရက်ရာဇာယရဏခေါ်သည့်လင်းလုံးပင်ရိတ်တွင်ခုနှစ်ရက်လို့မောရိပင်အနိထုမြတ်သည့်ခုနှစ်နေရာတို့မှာခုနှစ်ရက်စီခုနှစ်ရက်စီအပြီးပြီးဝိမု ക്തി ဒုက္ခကိုခံစား၍စံနေတော်မူခဲ့ပါလေ။တတဟခုနှစ်လီခုနှစ်ရက်ခုနှစ်လီစံနေတော်မူပြီးသည့်နောက်49ရက်ပြည့်မြောက်ရာလူမင်းနမင်းတို့၏ဒီနေရာရာဇာယရဏခေါ်ပြုနမိတ်လင်းလုံးပင်ရိတ်ပြီးရွှေတကုံဇီရီတော်မြတ်ကြီးအစပြုရာမူလဘူတပုထုဝိပုက္ခလမြေတုမြေမြတ်ပင်ဖြစ်ပါလေမဟာသက်ကရေတရားသုံးခုကဆုံးလက်ပြီးနန္ဒခင်းမဟာဗောဓိညုံပင်ရဲ့သို့ချင်းကတော်မူစဉ်ကဖျားလုံးတော်သည်သူဇာတာအမျိုးကောင်းသမီးရဲ့ကနာနှုတ်စွမ်းကို49လို့သုံးဆောင်တော်မူခဲ့ရာထိုကနာနှုတ်စွမ်း49လို့တို့ဖြင့်တတတတဟ40ကိုယ်ရဲ့တို့ကိုညှတာတော်မူခဲ့ပါလေ။တတထာနတတတတဟတို့မြည်သည့်ဆွမ်းကိုမြမဖုံးပေးဘဲဝိမု ക്തി ရတ္တဖြင့်သာ49ရဲ့အချင်းကိုကုန်လုံးစေခဲ့ပါလေ။49ရဲ့ရှိမြဝါဇိုလဇန်9ရဲ့တို့ရောက်သည့်အခါယေဗုဒ္ဓသည်တရားမင်းဆက်ကတ်တဲ့နတ်ဆေးကိုသုံးဆောင်တော်မူ၍ခန္ဓာကိုယ်တွင်ကိုတန့်စင်စေတော်မူခဲ့ပါလေ။ခန္ဓာကိုယ်ကိုသုတ်ပင်ပြီးတဲ့အခါနေရင်စရာမှာရေသုံးတတ်တော်မူ၍ကိုတော်ကိုလန်းဆန်းစေတော်မူခဲ့ပါれ။တပန်းတကြားလှူတဲ့အားစေးကိုဖုံးပေးတော်မူကားလင်းလွန်းပင်ရိတ်မှာတရင်သုံးတော်ပူနေခဲ့ပါれ။ဝရိပင်ဤတောင်းပဲ့ဂိုင်50မြတ်ကွာဝေးတဲ့လင်းလွန်းပင်ရိတ်နမင်းလူမင်းတို့ဤဒီနေရာရာဇာယရဏဝေတတ္တလောကကိုချီးမြှောက်ဆောင်လျှောက်တော်မူဖို့ဆောင်ဆိုင်တော်မူနေခဲ့သည့်မဟာသက်ကရတရားသုံးခုနှင့်ဝါဇုလဇံ9ရဲ့နတ်နဲ့ခင်းပြီးယမတို့မြတ်ဗုဒ္ဓကိုအဦးဆုံးဖူးမြင်ရတဲ့နေတူနေ့မြတ်ပင်ဖြစ်ပါတယ်တရားသုံးခုဝါဇုလဇံ9ရဲ့နေ့မှာဥက္ကလပတိုင်းမှမေဇီမဒေသအိန္ဒိယသို့ကုန်ကူးသွားကြတဲ့ဗုဒ္ဓဗန္လိကဂုံသိဉ္ဇီနှောင်း2ယောက်တို့ဟာဥရဝေလာတော်အုံမှာရောက်နေခဲ့ကြပါလေ။မြတ်စွာဘုရားရှင်သည်ဆွမ်းဥကမ့်မိသူကိုချီးမြှောက်ဖို့စောင့်နေပြီးဖြစ်ကြောင်းဘဝဟောင်းကအမိတော်ခဲ့ဘူးတဲ့နတ်သမီးကသတင်းကောင်းပေးသဖြင့်ယမကုန်းသိညီနှောင်တို့ကလူပွဲဆွမ်းတို့ဖြင့်လင်းလုံးပင်ရိတ်တို့ပြည့်လွာရောက်ရှိလာခဲ့ကြပါလေ။ကုန်းသိတို့လက်ခရီးရှိသွားရမှာစားဖို့ယူလာခဲ့ကြတဲ့မုတ်ကြွက်ချင်းနဲ့ပြားမုံစုပ်တို့ကိုမြတ်စွာဘုရားအားဆက်ကလူရန်ခဲ့ကြပါလေ။တဘုဒ္ဓဗန္ဓိကဂုံသိညီနှောင်တို့ဆွမ်းကပ်မယ်ပြုစဉ်စတုမာရိနာမင်းကြီး၄ပါးတို့ကကြောက်ညိုသပိတ်၄လုံးတို့ကိုအလူရဲ့ဆက်ကလူရန်ခဲ့ကြရာတတာရထဝေရုံလကဝေရူပက္ခံကုဝေရနာမင်းတို့ဟာအစဉ်တိုင်းဆက်ကခဲ့ကြသည့်သပိတ်၄လုံးတို့ကိုမြတ်စွာဘုရားကလေလုံးစလုံးအလှခံ၍တလုံးနဲ့တလုံးထက်ခါထက်ခါဆင့်ခါဆင့်ခါအထက်အောက်လက်ဖွားတော်နှစ်ဖက်ဖြင့်ဖိနှိပ်လိုက်ရာသပိတ်အားလုံးအဆင့်ဆင့်ဝင်သွားထက်သွားပြီးအနားလေးရင်နဲ့သပိတ်တလုံးကြီးဖြစ်ခဲ့ပါလေအပေါ်ဆုံးကသပိတ်ဟာကုဝေရနာမင်းသပိတ်ဖြစ်တယ်ဆိုတာကိုကြီးကံရှင်ကြီးနန္ဒဒဇမေး၍ကြီးတဲ့လေးတာဆရာတော်ဖြေကြတော်မူတဲ့စွဲစုံကြောထင်ကျမ်းမှာနတ်လေးယောက်လုံးလူစည်းယုံမြင့်ဆုံးဘေနသပိတ်နီလို့မေးတဲ့အခါမှာနောက်ဆုံးလာတဲ့ကုဝေရနာမင်းဤသပိတ်ဟာအထက်ဆုံးကဖြစ်ကြောင်းဖြေဆိုတော်မူထားပါတယ်။အ ဥက္ကလပတိန်းသားမြမတွေဟာခရမ်းတခွင်းကလူတွေထက်ဥစွာမြတ်ဗုဒ္ဓကိုဖူးမြင်တော်မူခဲ့ကြရပါလေ။ပင်စမတ္တဟအစဘလညောင်မေမှာဘုရားရှင်နေစဉ်ကဘုရားရှင်ဒီဟုံဟုံကစတော့ပုံနာတွေနဲ့အတူနေကြရတာမှန်တော်လဲထိုပုံနာတို့တစ်စုံတစ်ခုလှူဖို့တရားနာဖို့ဆိုရာထားပြီဘုရားကိုပင်ဘုရားမှမသိကြကြပြီရေချာမြေချာအရဝေးမှလာကြတဲ့မြမကုံတွေကြီးများဟာမြတ်ဗုဒ္ဓကိုဥစွာလီဖူးဆွမ်းဥလီကတရားဥလီနာဘုရားဘာသာဝင်လီဥစွာဖြစ်တရဏဂုံဥလဲဆောက်ပြီဘုရားရှင်တော်ပွင့်တော်မူသောကိုလည်းလူသားများအနည်းနဲ့ဥစွာသိခွင့်ရမြတ်ဗုဒ္ဓကိုယ်တိုင်တိုက်ရိုက်လက်တော်ပြင်ပေးလိုက်တဲ့သက်ရှိဆန်းတော်ဓမ္မဝေကိုလီလက်ဥရကဗတ်ဇေဒီပထိုးသမိုင်းမှာအဥဆုံးသောဇေဒီပထိုးကိုလည်းတီးခွင့်ရလူသားတွေထဲမှာတရဏဂုံနှစ်ပါးစောက်တည်ကြတာမြမတို့အဥဆုံးဆိုတဲ့ပထမတရဏဂမနဣဒတဲ့ဘွဲကိုလီဥစွာရကြတဲ့အဥ၉ပါးကိုဗုဒ္ဓဘာသာသမိုင်းမှာမြမတို့ရခဲ့ကြပြီဖြစ်ပါတယ်မြမကုံသိညီနောင်နှစ်ပါးတို့ဟာမုတ်ကြွတိစွန်းပြားမုံစုံစွန်းတို့ကိုဆက်ကလှူဒန်းပြီးတရားနာတရဏဂုံနှစ်ပါးဆောက်တည်ကြဗုဒ္ဓဘာသာဝင်အဖြစ်ခံယူနေကြပါလေ။ဘုရားလက်တော်ဖြင့်ချီးမြှင့်တော်မူတဲ့ဆန္ဒရှိစုကိုတရားသုံးခုဝါဇုလဆန်း၅ရက်နေ့မှာပဲလင်းလုံးပင်ရိတ်မှာလက်ခံရရှိခဲ့ကြပါလေ။ကုန်းတဲ့ညီနောင်နှစ်ယောက်တို့ရရှိခဲ့တဲ့မြတ်ဗုဒ္ဓရဲ့ဇန်တော်မြတ်တို့ကိန်းဝရံတရားမင်းကဗရမယကျုပ်ကိုဖန်ဆင်းပေးလှူပါလေဗရမယကျုပ်ကိုထဲ့ကျန်နဝရ၉ပါးဖြင့်ပြီးတဲ့ကျောင်းဆောင်တော်ကိုလီဖန်ဆင်းပေးပါလေကုန်းတဲ့ညီနောင်တို့သည်ဇန်တော်ရှိစုကိုဗရမယကျုပ်တွင်ထဲ့ကဗရမယကျုပ်ကိုနဝရပြတ်တတ်တဲ့တင်ထိုပြတ်တတ်ကိုဥကောင်းဖြင့်တလဲစီတလဲစီရွေ့ရွေ့လဲကုန်တဲ့900နှစ်အတူနေပြီးတော့ဥက္ကလာပတ်တို့ဘင်္ဂလာပင်းလေအော်ကိုဖြတ်တန်း၍ပြန်လီလာခဲ့ကြပါလေ။ကုန်းတဲ့ညီတော်တို့သည်စံတော်ကျုပ်နှင့်ပြတ်တတ်ကိုသင်္ဘောတွင်တင်း၍ဘင်္ဂလာပင်းလေအော်ကိုဖြတ်တန်းကြရာတရားမင်းကကောင်းစွာစောင့်ရှောက်သည့်အတွက်ဘေးအန္တရာယ်ကင်းရှင်းစွာဖြင့်မော်တင်စွန်းကိုကျော်ဖြတ်ကမြမာတို့စိတ်ကမ်းဥက္ကလာပတ်တို့ဆက်ရောက်ခဲ့ကြပါလေ။ဥက္ကလာပတ်မိကြီးကစံတော်များကြွလာကြောင်းကောင်းစွာကြားလျင်သင်္ဘောစိတ်ကရှင်နန်းတော်အရောက်ခန္ဓာကြီးကျယ်စွာပူဇော်၍ပြင့်ဆောင်ခဲ့ပါလေ။ဥက္ကလာမမင်းကြီးဟာလွန်ကဲတဲ့သရတရားတွေဖြစ်ရှိတဲ့အတွက်မိမိဥခေါင်ကိုယ်ပင်ဖြတ်၍ပူဇော်လိုသောစန္ဒနဲ့လွန်မင်းစွာဖြစ်ခဲ့ပါလေ။သို့သောဥခေါင်ကိုမဖြတ်ဘဲဥခေါင်မှစွတ်ထားတဲ့နဝရမကိုက်ကိုချွတ်၍မြတ်ဗုဒ္ဓ၏စံတော်များအားပူဇော်ခဲ့ပါလေ။ဩဒဉ္ဇီလုံးတို့ဆက်သဖြင့်မြတ်ဗုဒ္ဓ၏ဇန်တော်များပါရှိသည့်ယရနာပြတ်တတ်ကိုရရှိတော်မူသည့်ဥက္ကလပမင်းကြီးသည်ထိုဇန်တော်ကျုပ်နှင့်ယရနာပြတ်တတ်ကိုဇီရီတီး၍ထာပနာသွင်းထားပူဇော်မိပြုရာကုန်းတဲ့ဉ္ဇီလုံးတို့ကရှေးဖရာသုံးစုတို့၏ပရိဘောဂဇီရီတော်များကိန်းဝါရာသင်္ဂုတ်တရကုန်းတော်ပေါ်မှာတည်ရမည်ဖြစ်ကြောင်းဘုရားဗျာဒိတော်ရှိကြောင်းကိုလျှောက်ထားသံတော်ဦးတင်ကြပါသည်အဲ့ဒီကတရားမင်းစုလေးနမင်းရောနီခေါ်တဲ့ဘိုးတထောင်နမင်းအခိနာခေါ်တဲ့သင်္ကန်းကျော်နမင်းမော်ဘီနမင်းကြီးတို့၏အကူအညီဖြင့်သင်္ဂုတ်တရာကုန်းတော်ကိုရှာဖွေတွေ့ရှိခဲ့ကြပါတယ်စုလေးနမင်းကြီးကကကုသံဘုရားရှင်လက်ထက်ကဘလူဖြစ်ခဲ့ဘူးရာတရားနာကြွတန်းဝင်ရပြီးကကုသံဘုရားချီးမြှင့်တဲ့တောင်ဝေးတော်ကိုရရှိပူဇော်ထားခဲ့ပါလေ။ရောနီခေါ်တဲ့ဘိုးတထောင်နမင်းကြီးကလည်းကောနာကုံဘုရားလက်ထက်ဘလူပြည့်၍တရားနာကြွတန်းဝင်ခဲ့ရာကောနာကုံဘုရားချီးမြှင့်တော်မူတဲ့ရေစစ်တော်ကိုပူဇော်ခွင့်ရထားခဲ့ပါလေ။အခိနနမင်းကြီးဆိုတဲ့သင်္ကန်းကျော်နမင်းကြီးကလည်းကတ္တဗဘုရားရှင်လက်ထက်ကဘလူဖြစ်ခဲ့ပြီးတရားနာကြွတန်းဝင်ခဲ့ရပါလေ။ကတ္တဗဘုရားရှင်ချီးမြှောက်တဲ့ရေသနုတ်သင်္ကန်းကိုပူဇော်ခွင့်ရရှိထားခဲ့ပါလေ။သုလိနတ်ကသူရတဲ့ကကုတံဘုရားကြီးတောင်းပြီးတော့ဘိုးတထောင်နတ်ကလည်းသူရတဲ့ကောနာကုံဘုရားကြီးရေစစ်တော်သင်္ကန်းကျော်နတ်ကလည်းသူရတဲ့ကတ္တဗဘုရားကြီးရေသနုတ်တော်တို့ကိုအသီးအသီးက မာတီတွေစောင့်ရှောက်ရမည်ဟုအမိန့်ပေးကမော်ဘီနတ်ကြီးကစောင့်ရှောက်ဖို့တောင်းဝန်ပေးအပ်ထားခဲ့ပါတယ်အဲဒါကြောင့်မော်ဘီနတ်ကြီးသည်ထိုပရိဘောကစီရီတော်သုံးစုတို့ကိုသင်္ကုတ္တရာကုန်းတော်တွင်44ထောင်အနက်ဆောင်နဲ့တွင်းထဲမှာယရနာ9ပါးတို့ဖြင့်ဝန်းရံပူဇော်၍စောင့်ရှောက်ထားခဲ့ပါတယ်မော်ဘီနတ်ကြီးနှင့်တရားမင်းတို့၏ပြောပြခြင်းအရဥက္ကလပမင်းကြီးဟာသင်္ကုတ္တရကုန်းတော်ကိုတူးဖော်ခဲ့ရာရှေးဘုရားရှင်သုံးသူတို့၏ပရိဘောကဇီရီတော်များဖြစ်ကြသည့်တောင်ဝေတော်ရေစစ်တော်ရေသနုတ်တော်တို့ကိုဦးဇော်ခွင့်ဖူးမြော်ခွင့်ကိုပြန်လည်ရရှိခဲ့ပါသည်အဲဒီခါမှမဥက္ကလပမင်းကြီးကတရားမင်းရဲ့အကူအညီဖြင့်44တောင်အကျဲအမြင့်ရှိတဲ့သင်္ကုတ္တရကုန်းတော်ဌာပနာတိုက်ကိုကျောက်ချက်ကြီးများဖြင့်ကာယံကအတွင်းမှနဝရ9ပါးအပြည့်ကျဲနဝရ9ပါးအခင်းပေါ်မှနဝရ4ကိုတင်ထိုး4ပေါ်မှနဝရ9ပါးဖြင့်ပြည့်တဲ့ပြတ်တ4ဆောင်မှပြတ်တ1ဆောင်စီ1ဆောင်စီ၌ဘုရား4စုတို့၏တောင်းဝေးတော်ရေစစ်တော်ရေသနုတ်တော်နှင့်ဆန်တော်တို့ကိုထည့်သွင်းထားပနာခဲ့ပါသည်ဆန်တော်ကျုပ်ကိုတပုဒ္ဒဗန္ဒီကကုံတညီနောင်တို့၏ရွှေရုပ်တုများကထမ်းထားတဲ့အနေထားမျိုးနဲ့တိဆောက်ခဲ့ကြတာဖြစ်ပါလေ။ပရိဘောကဇေဒီနှင့်သာရိတိကဇေဒီတို့များဌာပနာတိုက်အတွင်း၌ဝန်းကျင်မှစိန်ပန်းကင်၊ရွှေပန်းကင်၊ငွေပန်းကင်၊ဗရမယပန်းကင်စသဖြင့်အမျိုးမျိုးသောယရနာပန်းကင်၊ဒါဆက်၊လှမ်းဆက်စသည်တို့ဖြင့်ဝန်းရံ၍ပူဇော်စောင့်ရှောက်ထားခဲ့ပါလေ။ဌာပနာတိုက်ကိုနဝရစီကျောက်ပြန်းကြီးဖြင့်ပိတ်ပြီးအထက်၌ရွှေစည်ဒီကိုတည်ကြပါれပြီးတဲ့အခါကျတော့မှငွေစည်ဒီငွေစည်ဒီဘောကမှကြေးဖြူစည်ဒီကြေးဖြူစည်ဒီအထက်ကမှကြေးနီစည်ဒီကြေးနီစည်ဒီအထက်ကမှသလွဲစည်ဒီအဲ့ဒီအထက်ကမှကျောက်ဖြူစည်ဒီအဲ့ဒီအထက်ကမှပန်းစည်ဒီဟူ၍စည်ဒီတော်ခုနှစ်ထပ်စည်ဒီတော်ဘောမှာစည်ဒီတော်ဆင့်ကဆင့်ကမြူ၍စည်ဒီခုနှစ်ထပ်ကိုတီထားခဲ့ကြပါလေ။နောက်ဆုံးမှမှတန်အုပ်၊မြေအုပ်၊အင်္ဂရီအုပ်တို့ဖြင့်ပြီးသောစည်ဒီကိုဖနက်တော်မှငပြောဘူးအထိ44တောင်အမြင့်ဆုံး၍တီဆောက်ခဲ့ကြခြင်းဖြစ်ပါလေ။မြတ်ဗုဒ္ဓပွင့်တော်မူတာ103ခုနှင့်ကဆုံးလာပြည့်နှင့်ဖြစ်ပါလေ။မြမကုံတဲ့ညီနောင်တို့ဆန်တော်ရှစ်စုရရှိခဲ့တာထိုနှစ်ဝါဇုလဆန်း9ရက်နေ့ဖြစ်ပါလေ။ဤဆန္ဒရှင်စီရီတော်ကြီးတိထကိုးကွယ်ပြည့်စည်သည့်နေ့မှာမာသက်ကတရား3ခုနှင့်တပေါင်းလာပြီနေဖြစ်ကြောင်းသမိုင်းမှတ်တမ်းများကကောင်းစွာဖော်ပြခဲ့ကြပြီဖြစ်ပါလေ။ရွှေရကုံစီရီတော်သမိုင်းအနှစ်ချုပ်များပါဝင်ပြီးရွှေရကုံဖရာတိုင်ယရုကိုသကိုင်းထောင်သိမ်းသလင်းလက်ရာပြည်မှနဝရေလို့သုံးဒေသတိုင်းပြည်တာဝန်ထမ်းခဲ့တဲ့သုံးဘွဲ့ရယထုစာဆိုကြောပြည်နဝရီကြီးကတကုံမွေရှင်တိန်ခုတ်တွင်၌ရှင်ပင်သစ္စာပွင့်သောခါဝင်၆ဌာနလွန်တဖန်ရက်စီပြည်သောနေ့၌ကြုံတွေ့လျင်အောင်မျက်ညီနောင်လျင်ရည်ဆောင်ကြည်ပြူပြားစုပ်လူ၍ဆံမင်းစုဆံမွေကိုကွယ်စေကထိတ်ဘွေဆောင်ရွက်ဒီတောင်ထက်ဝဲကြိုက်ပွဲကြီးညာကြောဝန်းဝါသာဌာပနာတွေတည်ခဲ့ပြီသည်ဆံဝေယုံစုတပိညုကိုယခုဆောက်ပြီးတောင်းစုရည်သည်ပြီမီခန့်စီရင်စီတော်စာပြီးဖြင့်ဆတ်စုပူဇော်ခဲ့ပါလေအဲ့ဒီတကုံမွေးရှင်ချီယထုပိုက်မှာကုန်းတဲ့ညီနောင်နဲ့စံတော်ရှိစုသင်္ကုတ္တရာကုန်းမှာဇီရီတီးခဲ့ကြကြောင်းသမိုင်းချုပ်ရေဖော်ပြခဲ့ပါတယ်။မဆုံးပေခြင်းစကြီးရုပ်ပိုက်မှာတော့ရွှေစင်စရီမြေကဖြူမောက်ပုတ်တို့ဒီလောတွေးတော်မူမောအောင်မိတ်တော်မူရှုမြော်မရက်တလဲလဲလျင်မဆဲမညံရွှေတိလျံမြာစသည်ဖြင့်ရွှေစင်အတိပြီးတဲ့ရွှေတော်ကြီးဖြူဖြူမောက်မောက်မိကပောက်တည်သလားလို့ရွှေရကုံဇီရီတော်ကိုဖူးမြော်ရသည်မှာရင်ပတ်ရှုမောတအံ့အော်အော်ဖြစ်ရလောက်ကြည်နူးသည့်ဗဒာ ရှုံးဤဤပီတိတွေဖြစ်ရာကြောင်းကိုရေးသားဆက်ဆိုခဲ့ပါလေသဘူသာလင်အစကြီးတဲ့နဝရေအဆုံးသစာပိုက်ကလေးမှာဆွေတကုံကိုဖူးမြင်ရသူတို့ရင်နှလုံးမှာမြင်မြတ်ပီတိတွေဖုံးရသည်ကိုလေနားဆင်ကြည့်ပါဦးသူတို့ပေါင်းတို့သဘူသာလျင်ဂီဝံရောင်ချီရံဝန်းလီ၍တွင်မိတကုံလူနဲ့ယုံသည်ကြီးမုံရတနာမြတ်ဆံကြာကိုပန်ထွာရအောင်ယူစီကြောင်းမှယူချေဆောင်မှညီနောင်သမုတ်တီတွင်ထုတ်၍သင်ဂုတ်တရဟေမတောင်ညွတ်တောင်မြတ်စွန့်ထက်ပေဟနေဝါကိုမိတာတိဂီဝါရီရှင်မကိုက်ချင်းသည်တပေလွန်ကဲကြော့ဝဲဝဲပြန်ဝဲတိန်ထွတ်ဇောတိရတ်တို့နိုင်လော့နိုင်ရာလှတ်ထွတ်ချာကိုဓမ္မညုံပြဖူးမြင်ရသည်ဟင်ပါကျက်တည်တကားရွှေရကုံစည်းတို့တီယာကုန်းတော်ရှေးကသုံးစုသောဖရာရှင်တို့၏သုံးခုသောပရိဘောဂဇီရီတော်တောင်ဝေးရေစစ်ရေတနုတ်တို့စုဝေးတိနေရပရိဘောဂဇီရီသုံးစုတို့ဤစုပုံတိနေရဖြစ်ခြင်းကြောင့်တိဂုံဘဂုံတိသည်သုံးခုဂုံဘသည်အစုအဝေးလို့ပညာရှိတို့ဆိုစမပြုခဲ့ကြပါလေ။နောက်အခြားအဓိပ္ပာယ်တစ်ခုမှာတော့သရီဟဂုံဘတောင်ကုန်းသုံးခုလို့ဆုံရဥညွတ်ရကုန်သတိဆိုတာသုံးခုကုံဗဆိုတာတောင်ကုန်းအနောက်ဘက်ရခိုင်ယုံမတောင်တန်းအရှိဘက်ရှမ်းယုံမတောင်တန်းအလဲပေကူယုံမတောင်တန်းဆိုတဲ့တောင်တန်းတောင်ကုန်းသုံးခုတို့ဟာသင်္ကုဒ္ဒရာကုန်းတော်ကိုအားလုံးပဲစုယုံညွတ်ခိုက်ဥတိုက်နေကြပြီဖြစ်ရာတောင်တန်းကြီးသုံးခုတို့ဟိမွန်တာမှာသွေးဖြာဆင့်သက်လာကြပြီသင်္ကုဒ္ဒရာကုန်းတော်ကိုဥခတ်ညုံယုံ၍နှိမ်ဆိုင်သွားကြသည့်အတွက်သရီဟဂုံဘမှသရီဂုံဘသရီဂုံဘမှတိဂုံဘဖြစ်ရကြောင်းကိုပညာရှိတို့ကြံစည်ကြပါလေတိဂုံဘယောသရီဂုံဘပါနှစ်ခုစလုံးယုတ်တိကောင်းပြီကြီးပါဖြစ်ပါတိဂုံဘသရီဂုံဘတိခုံဘတရားတွေဟာဖြည်းဖြည်းချင်းဖြည်းဖြည်းချင်းဝတ္တိဆာနုဘုဗ္ဗဝါစာတိတိကသဘောအားဖြင့်တိခုံတိခုံတကုံတကုံအစစ်စစ်အတန်နဲ့ရေးထုံးမှာပြောင်းလဲပြောင်းလဲပြီးတော့ဒီလိုဆင့်တဲ့ရာကနေတကုံဖြစ်လာခဲ့ပါလေတကုံမျိုးအမည်နဲ့ဆက်လင်းရေဗုဒ္ဓသာသနိကပထဝီဝင်ကျမ်းမှာပါဠိဘာသာကိုအရင်ပြု၍မကြံပဲမွန်ဘာသာကိုအရင်ပြု၍ကြံစည်ထားတာတွေ့ရပြန်ပါလေ။တကုံသည်မွန်ဘာသာလကုံမှလာကြောင်းလကုံသည်ရကုံနှင့်တူကြောင်းတောမြင်ဟုအဓိပ္ပာယ်ရကြောင်းကြံစည်ထားပါလေ။တိကုံမှမှလည်းတရိသည်သုံးခုတရိကုံမှမှလည်းတရိသည်သုံးခုကုံသည်ကြုံနှင့်အနက်တူဖြစ်၍မြေချောင်းလို့အဓိပ္ပာယ်ရကြောင်းဘာအရာကတော့ပေါင်းစုံချင်းကိုယူပြီးမြစ်သုံးခုစုံရာတောမြိန်မှာတည်တဲ့မျိုးလို့ဒီပေရကြောင်းဖွင့်ဆိုထားပါလေ။လကုံမှရကုံရကုံမှတကုံဖြစ်လာကြောင်းဖြင့်မွန်မာတာကိုအရင်ခံ၍ရံငူမျိုး၏အမိကိုတောင်ပေါက်ဆရာတော်ဘုရားကြီးကြံစီတော်မူခဲ့ပါလေ။ပါဠိနဲ့မွန်မာတာတို့ကိုအရင်ခံ၍ပညာရှိတို့ကြံစီကြရတဲ့ရံငူမျိုးတော်၏အမိနဲ့ရွှေရကုံဇီရီတော်တို့၏အမည်များဟာတိဂုံဘတိဂုံဘတရိဂုံဘမှဆင်းသက်ပြောင်းလဲလာကြောင်းသဘောထားချင်းတိုက်ဆိုင်ညီညွတ်ကြသည်ကိုတွေ့ရ၍ဝမ်းသာပွဲကောင်းလာပါလေ။ဝန်ကြီးပရိသရာဇာရဲ့ရွှေရကုံသမိုင်းဧကပိုက်ယထုမှာဝန်ကြီးကသင်္ကုဒ္ဒရာကုံလှမြတ်စွာအမည်မှန်မှုအတ္တဘုံမိဘူရိဓတ္တပௌခရဝတိဒီဟရာဇာတံပါဂௌတတိဂုံဘဟုအတ္တနာမံကပိခံဤဟုခေအဆက်ဆက်အခြေအနေမျိုးမျိုးပ ပြောင်းလဲမှုကြောင့်သင်္ကုတ္တရဂုံမှာအမိခုနှစ်မျိုးပြောင်းလဲခဲ့ဘူးကြောင့်ပြဆိုထားပါလေ။ဒီတော့ဝင်းကြီးပရိသတ်ရာဇာကသင်္ကုတ္တရတဂုံကုန်းတော်ကိုအရက်၄မြင့်လာမှာကုန်းငယ်အရန်69ခုမြို့၄မြို့မြင့်၄၀လုံးဖြင့်ချမ်းရံရဲ့ရှိချောင်းကိုလေကုန်းရံ69ခုတွေဖြင့်ရှေ့ဝယ်မြင့်လာဓမ္မပူရတောင်ရက်ကံမူဒိညပူရနှောင်းမြင့်နာဝယ်ဝိဇယာပူရဥတ္တရဒိသာမြောက်ရမှာကဩကလာပမြို့၄ဝဒီလို့ဆက်ဆိုခဲ့ပါလေဝန်ကြီးပရိသရာဇာရဲ့မိတ်ဆွေချက်ကဩကလာပမြို့ဟောင်းနေရာကိုရှေးရာထွက်နိုင်ပြီဖြစ်ပါတယ်ဩကလာပမင်းကြီးရဲ့ဩကလာပမြို့ဟောင်းသည်တင်ကုဒ္ဒရကုန်းရဲ့မြောက်ဖက်စင်ကြီးလျောတောင်ကြီးအဆုံးဘေကူယမတောင်တန်းကြီးတောင်ဘက်စင်ကြီးလျောတောင်ကြီးအဆုံးမင်္ဂလာတုံနဲ့မှော်ပြီးလေတပ်ဝန်းကျင်ဒေသတခွင်ဖြစ်လောက်တယ်လို့ခံမှန်းနိုင်ပါတယ်အရာရှိတချို့ကတော့ဂျိုးဗျူဒေသတခွင်မှာဩကလာပမြို့ဟောင်းရာရှိတယ်လို့မိဩကတူးဖို့ရရှိတဲ့ရှီဟုံးပစ္စည်းများကိုထောက်ထားပြုပြီးဆိုကြပါတယ်မုံရွေးဇေရွန်ဆရာတော်ဘုရားကြီးရဲ့တမန်တဒီပနီတမန်တစက်ခုဒီပနီကျမ်းကြည်တဲ့လေးတက်ဆရာတော်ဘုရားကြီးရဲ့ဆွေဆောင်ကြောထင်ကျန်းတို့မှာလဲဩကလာပမြို့ဟောင်းကိုသင်္ကုတ္တရကုန်းတော်ဤမြောက်ဖက်မှာရှိကြောင်းဖော်ပြတော်မူခဲ့ကြပါသည်။ရသော်ဘုရားကြီးဆံတော်များကိုပင့်ဆောင်ခဲ့ကြတာဩကလာပမှာဇီရီတည်ခဲ့ကြတဲ့ကုန်းသိညီတော်တို့ဟာနှောင်တော့ခါရသော်ဘုရားရှိရာသာဝတိပြည်မုံဇေရုံကျောင်းတို့သို့သွားရောက်ကြသောဘုရားရှင်ကိုဖူးမြင်တရားတော်၌ယဟန်ပြုကြနောင်တော်တဖုတ်သာသောဒါပန်တီးပြီးတော့ညီတော်ဗန္လိကမှာယဟန္တာဖြစ်တော်မူပါလေ။ထိုညီနောင်တယောက်တို့တရဏဂုံဥဧတတဘွဲ့ကိုသာဝတိပြေမွန်စီတော်ကျောင်းတိုင်မှာပင်ရရှိခဲ့ကြပါလေ။ပရိဘောဂဇီတိသုံးပန်းနှင့်သာရိတိကဇီတိတစ်ပါးဇီတိနှစ်မျိုးတို့ကင်းဝါရာရွှေရကုံဇီတိတော်မြတ်ကြီးမှာပထမဘုရားဒါရကဥက္ကလပမင်းကြီးမှာစ၍ဩကလာပမင်းဆက်ပေါင်း30 20တို့ဆက်လက်ကိုယ်ကိုယ်စောင့်ရှောက်ထိမ့်သိမ့်ပူဇော်ခဲ့ကြပါလေ။ဩကလာပမင်းဆက်ပြတ်သွားတဲ့အခါကိုယ်ကိုယ်သူပူဇော်သူစောင့်ရှောက်သူပြုပြင်ထိမ့်သိမ့်သူမရှိပဲနှစ်ပေါင်းများစွာညိုညိုမိမ့်မိမ့်နဲ့မြတ်စွာဘုရားကိုရမြတ်ကြီးရွှေရကုံစီတော်ကြီးဟာတိခံပရင်သုံးတော်မူခဲ့ရပါလေ။သာသနာနှစ်136ခုနှစ်မှာပါတလိပုပ္ပိရှင်ဘယံသီရိတမအဘောကမင်းတရားလက်ထက်အရှင်သောဏနဲ့အရှင်ဥဒ္ဒရခေါင်းဆောင်တဲ့သာသနာ့ဘုပုဂ္ဂိုလ်များသူဓမ္မပူရခေါ်တဲ့ပထုံးပြီသို့ကြွားရောက်တော်မူလာကြရာအဲ့ဒီအချိန်မှလည်းအမည်သူဖြစ်တဲ့ပထုံးဘယံသီရိတမအဘောကမင်းကဘုရားရှင်ဤဓာတ်တော်မွေတော်များကိုကိုးကွယ်ပူဇော်လိုကြောင်းသာသနာ့ဘုအရှင်မြတ်နှစ်ပါးကိုတောင်းပန်လျှောက်ထားသည့်အခါသာသနာ့ဘုအရှင်မြတ်နပံဖြစ်တော်မူကြတဲ့သောဏဥဒ္ဒရာမထေရမြတ်တို့ကသစ်ပင်ခြုံတွင်များပိတ်ဖုံးနေတဲ့ရွှေရကုံစီရီတော်ကိုညွန်ပြတော်မူကြမှာဇီရီနှင့်ဇီရီအိမ်တို့ကိုပြုပြင်မွန်းမှန်ကိုးကွယ်ခဲ့ကြပါလေ။မောမြန်မာကြောက်စာများအရသာသနာနှစ်136ခုနှစ်မှာရွှေရကုံစီရီကိုမွန်းမှန်ပြင်ဆင်သူမှာတထုံးဘယင်တိရိတမသောကမင်းမင်ဖြစ်ပါခရစ်နှစ်900စုမှာဧခိတရာဘုရင်တို့တပေါင်းမင်းကြီးဒီလကောင်ခရစ်နှစ်တထောင်ကျော်မှာဗကံဘုရင်အနော်ထာမင်းကြီးဒီလကောင်ရွှေရကုံစီရီတော်ကိုတက်ရောက်ကြီးညိုပူဇော်ခဲ့ကြပါလေထိုမင်းနှစ်ပါးလုံးပင်စံတော်များကိုတူးဖို့ပြင့်ယူဖို့ကြိုးစားခဲ့ကြပါသေးတယ်လေပြင်းမုန်တိုင်းများကြရောက်လာသဖြင့်လက်လျော့ခဲ့ရကြောင်းမှတ်တမ်းများကဖော်ပြပါလေဩကလာပမင်းဆက်အထုံမင်းဆက်ရေခိတရားမင်းဆက်ဗကံမင်းဆက်များလွန်ပြီးသည့်နောက်နှစ်ပေါင်းများစွာဟောင်းနှွမ်းပြစည်း၍ခြုံနယ်သစ်ပင်တို့အောက်ရောက်နေတဲ့ရွှေကုံစီတီတော်ကိုခရစ်နှစ်1382ခုနှစ်မှာဟန္တာဝရီဘယင်ဘင်းညာဦးကပထမဆုံးပြင်ဆင်ခဲ့ပါလေ။ဘုရားစီတီတော်အမြင့်အတောင်44အတိုင်းပင်ထမ္မံမုံမပြင်ဆင်တိဆောက်ခဲ့ပါခရစ်နှစ်1436ခုနှစ်မှာငလျင်လှုပ် ခေါင်းလောင်းတော်အထိပြိုကျမြေခတ်ရာမုံမင်းများဖြစ်ကြတဲ့ဘိညာယံဘိညာဘရူဘိညာကင်းတော်နဲ့ဘိမကြီးရှင်စောပုတို့အဆက်ဆက်ပြင်ဆင်မွတ်မှန်ခဲ့ကြတယ်ဇီဝီတော်ကြီးမှာညံတော်302ပြည့်အထိမြင့်တယ်လာခဲ့ပါလေ1486ခုနှစ်မှာရာဇဒိရိဤသမီးဘိမကြီးရှင်စောပုနှင့်ဓမ္မစီရီမင်းတို့ကဇီဝီတော်ကြီးကိုအကြည့်ကျဲမွတ်မှန်ပြင်ဆင်ခဲ့ကြပါလေ1564ခုနှစ်မှာဘယင်းတော်မင်းကြီးလက်ထက်ငလျင်ကြီးစွာလှုပ်၍ပြိုကျသည်ကို1582ခုနှစ်မှာဘယင်းတော်မင်းမယားကြီးကပြင်ဆင်ပြီးထီတော်အစ်စ်ကိုတင်လှူခဲ့ပါလေ1582ခုနှစ်မှာငါစုဒါယကနန္ဒဘယင်းလက်ထက်မှလည်းထီတော်အစ်စ်တင်လှူခဲ့ပါလေ1608ခုနှစ်မှာလည်းငလျင်ကြောင့်ပျက်စီးသည်ကို1610မှာသံဃာတော်များဥစည်းပြီးပြည်သူများစုပေါင်းပြင်ဆင်ထီတော်အစ်စ်ကိုတင်လှူခဲ့ကြပြန်ပါလေ1619ခုနှစ်တွင်အနောက်ဖက်လူမင်းကြီးလက်ထက်ထီတော်အစ်စ်တစ်ကြိမ်တင်လှူခဲ့ပြန်ပါလေ1620ခုနှစ်မှာလည်းငလျင်လှုပ်၍ဇီဝီတော်အထက်ပိုင်းပြိုကျတာ1622ခုနှစ်တွင်အနောက်ဘက်လိုမင်းကြီးပင်ပြုပြင်အသေးသည့်တင်လှူခဲ့ပြန်ပါလေ1644ခုနှစ်မှာငလျင်လှုပ်၍ပြိုကျပြန်သည်ကိုသာလုံမင်းရဲ့ကြီးကပြင်ဆင်ထီတော်သည့်တင်လှူခဲ့ပြန်ပါလေ1652ခုနှစ်မှာငလျင်လှုပ်၍ပြိုကျပြည့်စည်သည်ကိုပင်တလဲမင်းကပြင်ဆင်ထီတော်သည့်အဖန်တင်လှူခဲ့ပြန်ပါလေ1662ခုနှစ်မှာငလျင်လှုပ်ပြန်ပြီးထီတော်မြေခပြန်သည်ကိုပြည်မင်းကပြင်ဆင်၍ထီသည့်တပံတင်လူခဲ့ပြန်ပါလေ1664ခုနှစ်မှာငလျင်လှုပ်၍ထီတော်မြေခပြိုကျပျက်စီးသည်ကို1668ခုနှစ်မှာပြည်မင်းကပင်ပြင်ဆင်မွမ်းမံပြီးထီသည့်တပံတင်လူခဲ့ပြန်ပါလေမြန်မာနိုင်ငံရဲ့သမိုင်းခေတ်အသစ်တစ်ခုကိုတီထောင်ဖန်ဆင်းတော်မူသောဇလုံးဖျားဥက္ကောင်စီရဟာအမင်းမင်းတို့ဖြင့်အစိတ်စိတ်ဖြစ်နေသောမြန်မာနိုင်ငံတော်ကိုတခုတည်းတပေါင်းတည်းဖြစ်အောင်စီယုံသိမ့်သွင်းပေါင်းစုသည့်အခါတိုက်ခိုက်စီယုံရင်အောက်ပြည်သို့ဆုံဆင်းခဲ့ရာခေတ်နှစ်1955ခုနှစ်မှာဒဂုံမြို့ကိုသိမ့်ပိုက်နိုင်ခဲ့ပါတယ်ပြန်ဆိုင်တိုက်ခိုက်တဲ့ရန်သူတွေအကျွမ်းမရှိရန်သူအလုံးကုံသောနမိတ်ဖြင့်တကုံမြို့ဟောင်းကိုရန်ကုံမြို့သည်ဟုသမုတ်တော်မူ၍ရွှေတကုံစီရီတော်ကိုတက်ရောက်ဖူးမြော်ကြီးညိုခဲ့ပါသည်။ဆရာတော်ကျောင်းပြတ်သားများဆောက်လို့လူရန်ခဲ့ပါသည်။လောင်မင်းရကြီးဦးအောင်စီရဟာသတိန်တလမုဒ္ဓမဟန္တာဝရီတန်လျေတကုံတောင်ကိုစသည်မြို့များအလုံးသိညုံစုစည်းတခုရီတည်ဆောက်ခဲ့ပြီးရှိရကုန်စီတူတော်ကြီးကိုဇရာဆောင်ပြတ်တာကျောင်းတို့ပြန်တန်းစာဆင်းလှူဒန်းပူဇော်ခဲ့ကြောင်းတကုံမြို့ဟောင်းကိုရန်ကုံမြို့သည်ဟုသမုတ်၍ဒီဆောက်ခဲ့ကြောင်းစိမ့်တကျော်သူဦးဩကသူဤရန်ကုံမြို့ဘွဲ့ရုပိုက်ဆောင်မှာမန္လယင်ဟန်သသုံးဒီကပင်နာမရင်ဖြုတ်မှဲ့သမုတ်၍ကျုံထုပတ်ရည်မြို့သည်ထူးဆန်းအောင်နှံဆိုင်သည်စံခဲ့ပြီနှင့်နှစ်ရှိမကြာခုတခါလည်းတောင်းညာနောက်ယုံဟိုင်းကြီးကျုံးလေးနင်းမွန်းပြီးတဲ့ထွားတော်ပြည့်ဤဖိုမဲ့ရည်ရွယ်ဆန်းတော်ဝယ်လီလေးသွဲမုတ်တမှန်လျိုးလျားနှင့်စရလေးမွာသူတော်မကိုခေါ်တာသူပွဲစီဆဲစေသာရိုးရဲ့ဤတို့ကတိဆွတ်တို့နတ်သဘင်ဖြက်ဆဲစားတဲ့ဤကနေ့စိုက်ထောင်နန်းဆောင်ဆောင်ဝယ်တောင်မိဗျာသမီးသားနှင့်ထံဘညွတ်တို့ရံဝန်အုပ်သည်စသည်ဖြင့်ဖွဲ့ဆိုမှတ်တမ်းတင်ခဲ့ပါလေ။မြတ်စွာဘုရားရှင်ကိုရောမြတ်ပြိဋိဘံဆန္ဒတော်မူပြီးသည့်နောက်သုံးလအကြာပထမသင်္ဃာယနာတင်ပွဲကိုဆင်နွှဲဖို့ပြင်ဆင်၍နေစဉ် မကရတိုင်ရာဇကြိုမြို့မှာဇတပတ်မင်းတရားကြီးကိုသာသနာဒါယကာဖြစ်သည့်ဇတပတ်မင်းတရားကြီးကိုတန်ခအုတ်ဆောင်ရှင်မာကတ္တဗမတိသူမြတ်ကခန္ဓာဖုံလပတိသင်္ခရဏံတပ္ပဗုဒ္ဓေဟိဝဏိတံဟောင်းနွမ်းသည်ကျိုးပဲ့ပျက်စီးသည်ကိုပြင်ဆင်သည့်လုပ်ငန်းကိုဘုရားအဆုစုရှင်းမွန်းတော်မူ၏ဟုမိန့်တော်မူ၏ရသကြိုဝန်းကျင်ကကျောင်းတိုက်ပေါင်း18000ကိုပြင်ဆင်ဖို့ရန်လမ်းညွှန်တော်မူခဲ့ပါသည်အခုလည်းပဲအလောင်းဘုရားရဲ့နောက်ရွှေရကုံဇီးရီတော်ကိုဆက်လက်၍မွန်းမှန်ပြင်ဆင်သည့်ကောင်းမှုရှင်မှာ1963ခုနှစ်မှာနန်းတက်တဲ့အင်းဝဆင်ပြူရှင်မင်းရကြီးဖြစ်ပါတယ်နောက်968ခုနှစ်တွင်ငလျင်ပြင်းစွာလှုပ်သဖြင့်ဇေယျော်ကြီးမှာပထမဖောင်းရည်အတီပြိုကျခဲ့ပါတယ်။ပြည့်စည်ရာပန်းတင်ကုန်းကိုပါပြုပြင်ခဲ့ရာမူလပန်းတင်ကုန်းအောက်တွင်စတူရန်ပန်းတောင်900ဖွင့်ပြီးတိုးချက်ပြင်ဆင်ရပါတယ်။အောက်ခြေပြည့်စည်ရာကိုချက်ထွင်ခြင်းဖြင့်အမြင့်အရက်ကိုအချိုးကျမြင့်တင်ခဲ့ရပါတယ်။မိကြီးဟာမိမိကိုယ်အလေးချိန်နဲ့ညီမျှတဲ့ရွှေ48ပိတ်ပါနှင့်35ကျပ်သားရွှေကိုလေးကိုမြတ်ပန်းခတ်ပြီးခြေတော်ရဲမှဆက်သွားဖို့အတိတတ်လူပူဇော်ခဲ့ပါလေ။အခြားခြားလည်းများပြားစွာသောလူပဲပူဇော်ပဲတို့ဖြင့်ပူဇော်လူရန်ခဲ့ကြောင်းကိုကုန်းပေါင်ဆက်မဟာရာဇဝင်ကြီးမှအကျယ်တွင်အသေးစိတ်ဖော်ပြထားပါလေ။စရီတော်ကိုပြင်ဆင်သည့်လုပ်ငန်းသည်6နှစ်မြောက်ကြာခဲ့ပြီးခရစ်နှစ်1985ခုနှစ်မတ်လ15ရက်ဩဇာတေဂရီ1136ခုတပေါင်းလဆန်း15ရက်မှမှတီးတော်တင်လူပြည်ကြောင်းကိုမဟာရာဇဝင်ကြီးမှာဖော်ပြထားပါတယ်ဆင်မျိုးချင်းရဲ့သားတော်စင်ကူးမင်းရဲ့ရွှေနာတော်သွင်းပလိစာအေးချင်းမှာတကုံဆန်းရှင်အသည့်ပြင်းဟုရွှေစင်ထီးချက်တကြဆက်ကရွှေဆက်ဖြန့်ချီနတ်ပေါင်းညီ၍ရွှေနီဖလံပစုံခန်းဖြင့်မွန်မှန်ပြင်ဆင်ရွှေတီတင်သည်စသည်ဖြင့်အင်းဝစင်ပြူရှင်မင်းရကြီးရဲ့ကောင်းမှုတော်ကိုတရားကူး၍ပူဇော်ခဲ့လေသလားဟုဖွဲ့ဆိုပူဇော်ခဲ့ပါတယ်စကိုင်းမင်းလက်ထက်1824ခုနှစ်မှာဖြစ်ပွားတဲ့ပထမအင်္ဂလိပ်မြန်မာစစ်ပွဲမကမင်းလက်ထက်1852ခုနှစ်မှာဖြစ်ပွားတဲ့ဒုတိယအင်္ဂလိပ်မြမစစ်ပွဲများမှာအင်္ဂလိပ်စစ်တပ်များဟာမြမဗုဒ္ဓဘာသာဝင်တို့၏အထွတ်အမြတ်ထားရာမြမဗုဒ္ဓဘာသာဝင်တို့၏အသင်းနှလုံးပြည့်တဲ့ရွှေကုံဇီရီတီယာသင်္ကုတ္တရာကုန်းတော်ပေါ်တက်ကသိမ့်ပိတ်တတ်ဆွဲခဲ့ကြပါလေအင်္ဂလိပ်စစ်ဘိုလ်ချုပ်ကင်းမင်းနဲ့မြမစစ်ဘိုလ်ချုပ်မဟာဗန္ဓုလမင်းကြီးမဟာမင်းလာရာဇာတို့ဦးစီးတဲ့ရွှေကုံတိုက်ပွဲဟာအလုံးအံ့ဩဝေကုန်းပါတယ်အလုံးလဲရှိဝေစားဝေကုန်းပါတယ်အင်္ဂလိပ်မြန်မာတို့သည်1826ခုနှစ်မှာစစ်ပြေရင်းစာချုပ်ထုတ်ဆိုခဲ့ကြပါတယ်အဲ့ဒီနောက်မှာအင်္ဂလိပ်တို့ကရွှေကုံစီရီတော်ကိုမြမတမတော်အားပြန်လည်လွှဲအပ်ပေးခဲ့ရပါတယ်ရွှေကုံစီရီတော်ကိုအင်္ဂလိပ်လက်မှာမင်းကြီးမဟာမင်းလာရာဇာကအခမ်းအနားဖြင့်လက်ခံရယူခဲ့ပါတယ်အင်္ဂလိပ်စစ်တပ်ပြန်ဆုတ်ခွာပြီးတဲ့အခါမင်းကြီးမဟာမင်းလာမင်းကောင်ဦးစီးတဲ့မြမတပ်ကရွှေကုံစီရီတော်ကိုဝင်ရောက်တပ်ဆွဲပြီးတော့နေရာယူကသိမ့်ပိုက်စောင့်ရှောက်ခဲ့ကြပါတယ်1852ခုနှစ်မှာဖြစ်ပွားတဲ့ဒုတိယအင်္ဂလိပ်မြန်မာစစ်ပွဲမှာလဲအင်္ဂလိပ်တပ်ကဗိုလ်ချုပ်ဂေါ်ရင်ကဦးစီးတဲ့မြမတပ်ကိုဗိုလ်ချုပ်သရိုးမင်းကြီးမဟာမင်းလာမင်းကောင်ရောဆိုတဲ့စစ်ဦးစီးမှုကြီးကဦးစီးတက်ခဲ့ပါလေမြမတက်ကရွှေကုံဘောကခိုင်မာတက်စပြီးခုခံတက်ခဲ့တယ်အင်္ဂလိပ်တွေကအမြုပ်လက်နဲ့ကြီးများနဲ့အလွန်ကျူးပြစ်ခတ်တက်ခဲ့ကြတယ်ဇေယျတော်ကြီးကုန်းတော်ဘောကြီးအဆောက်အဦများမှာပျက်စီးမိလောက်ခါပါတယ်မြမတွေအရေးနဲ့ဆုတ်ခွာသွားတယ်ကအင်္ဂလိပ်တက်ကရွှေကုံကိုသိမ့်ပိုက်ပြီးတက်ဆွဲကရွှေကုံဇေယျတော်ကြီးနဲ့အချားစီရီယံစီရီငယ်များအားလုံးကိုဖောက်ထင်းဖြစ်စီရတနာများကိုယူရပါလေရွှေကုံစီရီတော်ကုန်းတော်မှာသူတို့ကြဆုံတဲ့အင်္ဂလိပ်စစ်သားတွေရဲ့ရုပ်လောင်းတွေကို ကျွေးတကုံစီတော်ရဲ့တနင်္ဂနွေတောက်ကုန်းတော်ပေါ်မှာမင်းညာလှုပ်ပြီးတော့မြုံနှံခဲ့ကြတယ်ကျွေးကုံစီတော်အနောက်ဖက်မုတ်တစ်ခုလုံးကိုပိတ်ဆို့ပြီးတော့သူတို့အင်္ဂလိပ်စစ်တပ်ကြီးကိုတတ်ဆွဲထားခဲ့ကြတယ်အင်္ဂလိပ်စစ်ဗိုလ်ချုပ်ကင်ဘဲနဲ့ဗိုလ်ချုပ်ဖရီဇာတို့ဟာအပြူရကြီးရဲ့ဝမ်းပိုက်တော်နဲ့ပေးတရားမြတ်နဲ့အောင်ဖောက်ထင်းသူ့ဖို့ရင်ဖိုးတံရတနာတွေကိုရှာဖွေထုတ်ယူခဲ့ကြပါတယ်အဲဒီလိုအင်္ဂလိပ်စစ်ဗိုလ်စစ်သားတို့ရွှေကုံစီတော်ကိုစီမံကမ်းမဲ့ဖြည့်စီဖောက်ထွေးနေကြပြီကိုညံကုန်ရှိမြန်မာတို့မခံမရနိုင်ဖြစ်ပြီးလှုပ်လှုပ်ရှားရှားဖြစ်လာကြတဲ့အခါကြမှာညံကုန်ဘရင်ကံဒလဟူစီကတာစီပေးခဲ့ပြီးစီရီတော်ကြီးကိုမြန်မာတို့ကြည်နပ်အောင်ထိမ့်သိမ်းစောင့်ရှောက်ဖို့မြမဘုရားလူကြီးတဦးကိုခံထားတာဝန်ပေးခဲ့ပါတယ်ရွှေတကုံစီရီတော်ကိုပထမဆုံးထိမ့်သိမ်းစောင့်ရှောက်ရတဲ့ဂောဘကလူကြီးမှာဥထော်လေးဖြစ်ပါတယ်ဥထော်လေးဆိုတာ1986ခုနှစ်မှာပဲကူးမြို့၌ဘွားမြင်းလဲအကြီးတော်ကစကိုင်းမင်းလက်ထက်မင်းကျော်ပြီးဟသူဘွဲ့ရ၍ဒလမျိုးဝင်ရာသူဖြစ်မုတ်ကျုံးကိုအပိုင်စားရပါတယ်လုံသောအခါအင်္ဂလိပ်စစ်ဝန်ထမ်းချက်ခဲ့ပြီးမော်လမြိုင်နဲ့တက်ခင်မီကိုအုပ်ချုပ်ရနေရတဲ့စစ်ကဲတော်ကြီးဖြစ်လာပါတယ်အင်္ဂလိပ်အစိုးရကဥထော်လေးကိုတာဝန်ပေး၍ရွှေတကုံစီတို့ကိုပြုပြင်ဆောင်ရှောက်စေပါတယ်စကေကြီးဥတော်လေးဟာကျောင်းတကာကြီးဥလူးနဲ့တိုင်ပြီးပြည်သူပြည်သားများ၏အကူအညီအလှူဒါနဖြင့်အလုံးစုံမောမှပြင်ဆင်ခဲ့ပါသည်ခရစ်နှစ်1855ခုနှစ်မြန်မာနှစ်1236ခုနှစ်တပေါင်းလာဆန်12ရက်နေ့မှာပထမဆုံးသောမြန်မာဂောဘကလူကြီးဥတော်လေးကပထမဆုံးသောမြန်မာပြည်သူတို့၏စုပေါင်းမောမှပြုပြင်သည့်ထီးတော်ကြီးကိုတင်လှူခဲ့ပါသည်ဥတော်လေးဥလူးနဲ့ဦးအောင်ရွှေတို့ရွှေကုံစီရီတော်ကိုပြင်ဆင်အပြီးထီးတော်သည့်တင်ပြီးစီရီတော်ကြီးမှာအောက်ဆုံးပစ်စရာပလင်မမပြောဘူးအထီး118တောင်းထီးတော်အမြင့်26တောင်း14လဲမပလင်အောက်ခုံမှစိန်ဘူးတော်အဖျားအထီး149တောင်း5လဲမရှိခဲ့တယ်လို့ဆိုပါတယ်အရန်စီရီ64စုအခြားစီရီ90ကျော်ရုပ်ပွားဆင်းလို့ပေါင်း900ကျော်တို့ကိုအားလုံးပြုပြင်ခဲ့ရပါတယ်ဒီတော့လေအင်္ဂလိပ်တို့ဖြစ်စည်းခဲ့ခြင်းကြောင့်တနည်းစစ်ဖေးစစ်တန်းကြောင့်မရှုမလားပြည်စည်းခဲ့ရတဲ့လေစုတပ်ပုံရွှေကုံစီရော်ကြီးမှာဥထော်လေးနဲ့မြမပြည်တို့၏စေရနာဟုံတရာဟုံကြောင့်အင်္ဂလိပ်တို့နှိပ်စက်သည့်ဒဏ်ရာဒဏ်ကျင်းများကွယ်ပျောက်ပြီးငကရီရုပ်သွင်းတော်အတိုင်းသက်ပေစွာဖူးမြင်ခြင်းတို့ပြန်လည်ရောက်ရှိလာခဲ့ပါလေဥထော်လေးဟာရွှေကုံစီရီတော်ကိုမွန်မှပြင်ဆင်တုတ်တင်ရ၌ရန်ကုန်ရှိမြမာတို့၏ပြည်ထံလှုပ်ဆော်တောင်းဆိုမှုကိုအခြေခံ၍ရွှေကုံစီရီတော်ရင်မြင်တနင်္ဂနွေတောင်းကအင်္ဂလိပ်စစ်သင်းကြီးကိုဖယ်ရှားတုတ်တင်လေရပါလေရွှေကုံစီရီတော်ကြီးနှစ်ပေါင်း2400ကျော်ခရီးမှပထမဆုံးသောအရသာလူကြီးအရသာဖယားလူကြီးဥထော်လေးဟာ1869ခုအသက်63နှစ်ပြည့်ကွယ်လွန်ခဲ့ပါဘုဒ္ဓလေးမရှိသည့်အခါအင်္ဂလိပ်လက်အောက်ရောက်နေကြတဲ့ရန်ကုန်မြို့ကမြို့သားများဟာရွှေကုံစီရီတော်ကြီးကိုထီးတော်သည့်တင်ရန်ရွှေနွေတိုင်ပင်ကြပြန်ပါလေ1985ခုနှစ်ကဆင်ပြူရှင်မင်းတရတင်လူခဲ့တဲ့ထီးတော်ကြီးမှာနေပေါင်း95နှစ်မြတ်သက်တမ်းကြာပြီးအိုမင်းရင်းရောက်ခဲ့ပြီအဲဒါကြောင့်အလဲတမန်ဆရာတော်ဘုရားကြီးဦးပြားနဲ့ရန်ကုန်မြို့ပစိုးတန်းရမှာနေတဲ့ကျောင်းတကာကြီးဦးထွန်းအောင်တို့ခေါဆောင်ပြီးဂုံသေးရှိလူကြီးများအဖွဲ့ကထီတော်သိက်ကိုတင်လူရန်တိုင်ပင်ညှိနှိုင်းပြင်ဆင်ခဲ့ကြပါလေ။အဲဒီဂောဘကအဖွဲ့ဟာလူတော်ငွေကောက်ခံတဲ့အခါမှာငွေကျပ်3000ကျော်ရရှိတဲ့အတွက်ငွေကျပ်3000ပြည့်မလုံလောက်အင်အားမမြကြီးမားလာတဲ့တာဝန်ကြီးအတွက်ရှင်ဘရင်ပါမမင်းပါမဖြစ်မည်ဟုဆုံးဖြတ်ကြကမေတ္တာရက်ခံစာရေးပြီးတော့တဲ့မြန်မာနိုင်ငံမင်းတုံမင်းနေရာကြီးထံဥထွန်အောင်ကိုပင်ဆီလို့၍အလှူခံစာဆက်သွင်းကြပါလေမင်းတုံမင်းနေရာကြီးကလည်းဝမ်းမြောက်စွာလက်ခံပြီးစင်ဘူးတော်ဆတ်ဘူးတော်ငမင်နာတော်ရွှေထီတော်တို့ကိုနဝရ90စီချေမွန်မှပြုလို့စီရင်ရန်ကုန်မြို့သို့ပို့လိုက်ပါတယ်ဒုတိယအင်္ဂလိပ်မြန်မာစစ်ပွဲအပြီး တောင်ပိုင်းမြောက်ပိုင်းနှစ်ပိုင်းကွဲခဲ့ပြီးတပြည်နဲ့နှမင်းအုပ်ချုပ်ခြင်းခံရတဲ့မြမပြည်မှာမြမတို့ရဲ့အသင်းတစ်လုံးကြီးသည့်ရွှေတကုံသည်မြမမင်းတို့နေမည်မှာမဟုတ်ပဲအင်္ဂလိပ်တို့နေမည်မှာဖြစ်နေခဲ့တဲ့အတွက်ဒီတော်တရားကပစ္စမသင်္ကယနာတင်မင်းတုံမင်းလျာကြီးကလည်းအင်္ဂလိပ်တို့နေမည်တို့လာရောက်ခြင်းကအလိုတော်မရှိခဲ့ပြီအင်္ဂလိပ်တွေကလည်းသူတို့နေမည်ကိုမြမမင်းကြီးကြွားရောက်ပြီးထီတော်တင်ပွဲနှင့်ရောလျက်ဤသူလူတို့လှုပ်ရှားအောင်ကြွမှုတစ်ခုခုဖြစ်မည်ကိုစိုးရင်ခဲ့ပါလေတို့ဖြစ်ခြင်းကြောင့်ထီတော်ဒါယကာမင်းတုံမင်းလျာကြီးကလည်းထီတော်ကိုကိုယ်တိုင်လေးမတင်ရပဲရွှေကုံဖရာဘုံမာလီရေစက်မချရပဲမန္တလေးရွှေနန်းတော်တွင်ပါပဲထီတော်ကိုရေစက်ချလူတန်းမန္တလေးမြို့မှာရန်ကုန်မြို့သို့ကိုယ်စလဲလွှတ်၍တင်းလူကူးစော်စေခဲ့ပါလေရွှေထီတော်ကြီးကိုရန်ကုန်မြို့သို့တည်ဆောင်ရနှင့်ပုပ္ပာမျိုးစားမင်းကြီးမဟာမင်းကျော်မင်းထင်ကိုယ်ကောင်းဆောင်စေ၍စည်ရတော်ကြီးမင်းမဟာတိရိကျော်သူအသုံးစည်မင်းနေမျိုးသူတိန်ရွှေရိုက်ဆိုးမင်းမင်းလမင်းထင်ရာဇာရွှေရိုက်စည်တင်ခစီသူကျော်တို့ကိုကြည်ကြလိုက်ပါစေ၍ရေနန်းဆက်ချာတင်ပေါ်ဖြင့်ရန်ကုန်မြို့သို့ဥဆောင်လဲပါလေ1890ခုအောက်တိုဘာလ3ရက်နေ့မန္တလေးတန်လျက်မော်စိတ်ကမ်းမှထွက်ခွာခဲ့ရအော်တိုဘန20ရက်နေ့မှာရန်ကုန်မြို့ရန်ပုံခွင်စိတ်ကန်းလို့ခေါ်တဲ့လမ်းမတော်စိတ်ကန်းတို့ရောက်ရှိခဲ့ပါလေ။ရန်ကုန်မြို့သူမျိုးသားတွေပျော်လွန်းလို့ကမ်းလှမ်းကြပြကြိုးဆူခဲ့ကြပါလေ။ရွှေတိတော်ဘုံခနစက်စသဖူးငမျက်နာစိန်ဘူးတော်တို့ကိုမျိုးလုံးကျပွဲလမ်းသဘင်ခင်းချင်းပြီးတင်ကုဒ္ဒရာကုန်းတော်ကိုသူပြန်ဆောင်ခဲ့ကြပါလေ။ဒီတွင်တရာကုန်းရသည့်ရန်ကုန်မြို့သူမြို့သားမြန်မာမုံကရင်စားတဲ့တန်ရင်သားအပေါင်းကရွှေငွေစိမ့်ကြောက်ဗရမယာယရနာမျိုးစုံတို့ဖြင့်ပြည်တဲ့ဗတိလက်စွပ်လက်ဆွဲနှကောင်းလက်ဝတ်တန်းစာတို့စီရီတော်ကြီးကလူတန်းဒီမှာမရေမတွက်နိုင်အောင်ရှိခဲ့ပါတယ်1890ခုနိုမာလ19ရက်နေ့မှာစင်ပြူရှင်မင်းကြီးလှူထားခဲ့တဲ့ရွှေထီတော်ဟောင်းကြီးကိုချမင်းတို့မင်းနေရာကြီးလှူသည့်ရွှေထီတော်ဒေကြီးကိုစတင်တင်လှပူဇော်ခဲ့ပါထီတော်ဒေကြီးတင်လှစဉ်ရင်မြင်တစ်ခုလုံးပြားပန်းခတ်မြစီကားစွာတက်ရောက်တည်ညိုကြတဲ့ရန်ကုန်မြို့သူမြို့သားလူအုပ်ကြီးကဝမ်းသာပီတိခွန်စီတိတို့ဖြစ်ကြကအောင်ပါလေတပြေပန်းနဲ့ရေချမ်းကိုလောင်ဘုံတော်ကြီးလိုသက်တော်ရှိဒုရွေရေချမ်းအိုဟိကြည်လို့အေးတဲ့မြို့ရန်ကုန်ကကြဘုံနဲ့တို့မလဲဘူးထီတော်ပွဲမှုနှဲ့ပြော်ရှင်၆ရွာနှက်ခွင်ရောက်လိမ့်မလဲမကြဘူးတဲ့ဂုံသူတွေသေသူကိုပင်တရသည်ပွဲလေးမွေမြန်းတဲ့နန္ဒကုံယရနာမျိုးစုံလှူလိုက်ကြစို့စသည်ဖြစ်ဗန်ချက်တွေတခြင်းတွေတိဒတ်တွေယရုတွေအမျိုးမျိုးကဗျာမျိုးစုံတို့ဖြင့်ဖွဲ့ဆိုးကားအဖွဲ့အနှံ့မျိုးစုံတို့ဖြင့်တည်ကျူပူဇော်ခဲ့ကြပါလေ။ဒီစမသင်္ကန်းနာတင်မင်းတို့မင်းရဲ့ကြီးရဲ့ရွှေထီတော်ကြီးမှာဘုံ9ဆင့်ရှိပါလေ။ပထမဘုံမှာအဝ14ပေနဲ့ကိုယ်လည်းမှာအရက်3ပေနဲ့6လည်းမှာဒုတိယဘုံမှာအဝ10ပေနဲ့6လည်းမှာအရက်2ပေနဲ့ကိုယ်လည်းမှာတတိယဘုံမှာအဝ9ပေနဲ့6လည်းမှာအရက်2ပေနဲ့6လည်းမှာသရုတ်တာဘုံမှာအဝ6ပေနဲ့34ဘိုင်း3ဘိုင်းလက်မှာအရက်2ပေ။ပစ္စမဘုံမှာအဝ5ပေအရက်2ပေ။သတ္တမဘုံမှာအဝ4ပေ34ဘိုင်း3ဘိုင်းလက်မှာအရက်2ပေ6လက်မှာ။သတ္တမဘုံလို့ခေါ်တဲ့ထိတ်ဆုံးဘုံမှာအဝ3ပေနဲ့42ဘိုင်း2ဘိုင်းလက်မှာအရက်2ပေနဲ့6လက်မှာ။အသီးသီးရှိချောင်းကိုကုန်းပေါင်းဆက်မဟာရာဇဝင်တော်ကြီးမှာမှတ်တမ်းတင်ထားပါလေ။ကြီးတော်ကြီးအရတ်တော်မှာစိန်ဘူးတော်ထိတ်အတိညံတော်33ပေနဲ့6လက်မှာရှိပါတယ်။ကြီးတော်ကြီးမှာမင်းတို့မင်းကြီးဤကောင်းမှုတော်အဖြစ်ရွှေစင်200တပိတ်သာ29ကျပ်သာနဝရကျုံ့မြတ်ယရနာအလုံးပေါင်း36,413လုံးတို့ပါဝင်ပါလေ။ဤသူတို့ရန်ကုန်မြို့သူမြို့သားတို့ လူကြက်တဲ့ရဏာများမှာညုံများစွာပါဝင်ခဲ့ပါလေမင်းနဲ့ပြည်သူကြီးပြူစွာလက်တွဲဆင်နွှဲကြတဲ့စေတရပူဇော်ပွဲကြီးမှာ1880ခုနိုဝင်ဘာလ26ရက်နေ့မှာရွှေတိတော်ကြီးဤနှမျက်နာတော်စိန်ဘူးတော်အထိအစအဆုံးအလုံးစုံတင်လူပြည်စီအောင်မြင်ခဲ့ကြောင်းကိုကုန်းပေါင်းဆက်မဟာရာဇဝင်ကြီးမှာအတန်းတင်ခဲ့ပါလေရွှေတော်စေတီတော်ကြီးဤသမိုင်းမှာမင်းလုံးမင်းကြီးဤထီတော်တင်ပွဲသည်ထူးခြားမှုတရားဖြင့်မှတ်တမ်းတင်ခဲ့ပါလေထီတော်ကြီးကိုရန်ကုန်သို့ပို့တဲ့ကာလဟာအောက်မြန်မာပြည်တစ်ပိုင်းတုကျုံဖြစ်ခဲ့ရပြီး290ပြည့်လူလူကာလဖြစ်ပါတယ်မင်းလုံးမင်းကြီးမန္တလေးရှင်မြို့တော်ကိုတည်ထောင်ဖန်ဆင်းရွှေနန်းဆန်ခဲ့တာ14နှစ်မြောက်ကြာမြင့်ခဲ့ပြီဖြစ်တဲ့ကာလဖြစ်ပါတယ်မြမာရီလွတ်လပ်ရေးဆုံးရှုံးခဲ့ရပြီးအစိုးရနှစ်ခုအောက်မှာတပည့်တော်ကြီးနေကြရတဲ့ကာလဖြစ်တော်လဲဘာသာရေးသာသနာရေးလူမျိုးရေးအဆက်ရှိတဲ့မြမအရေးအရာမှာတင်ကြီးတညွတ်တိမကွဲမပြားတသားရီဆောင်ရွက်ကြခြင်းဖြစ်ပါရန်ကုန်မြို့မှာရှိတဲ့အင်္ဂလိပ်အစိုးရဟာထီတော်တင်ဝဲကြီးကိုကြောင်းပြီးမြမာတို့စူပူလှုပ်ရှားမိကိုလည်းဆိုရင်လည်းထဲအောက်မြမာတို့စီလုံးမိမိကိုလည်းဆိုရင်ပါဒါပေမဲ့မြန်မာမင်းတို့ဩဇာအာဏာပြီးအင်္ဂလိပ်မင်းတို့နယ်မြေမှာရှိတဲ့မြန်မာတို့ရဲ့အပေါ်မှာအထူးပင်တက်ရောက်လျက်ရှိနေခဲ့ကြောင်းကိုအင်္ဂလိပ်တွေနောက်မှသိကြပါတယ်မင်းတို့မင်းကြီးအလှူတော်ဖြင့်ထီတော်သည်တင်းလှူသက်ပေတော်မူသောရွှေတကုံကိုကျင်မင်းကြီးဦးကောင်းကရွှေတကုံဘွဲ့တေးတပ်ဖြင့်ရေးဆက်ဦးစော်ပါတယ်လေနရီရည်ဒီမြပါတဲ့ဘွေမဟိမီတိခမှာစီရိကဏိတုံကေတိလတရှိဆုံးတဲ့ရွှေရကုံမြဖြာမိယမိုက်ရေလျံဆုံးတဲ့မြေရန်ကုံတိုင်းသူရှိတာခြောက်ရောင်ပွင့်ညီးထွေထွေမိရေလီလောရှာအောက်မဆုံးခြောက်ပုံသားတိုင်ပါညတော်လေးရဲ့ပူဇော်နေတောင်းထောင်အဝါမြတော်လေပမာဏဘယ်မလျော်တိမ်ခုံမြင့်ဂုံပေါ်မှာရွှေဖုံတော်ထိန်ထိန်ပပါလို့နေညရန်ခါမဟုလင်းပွဲလျံလူသုံးဘုံသူမှန်ကူငယ်တယံဘူးထောစောရှင်လေးလို့ကဲဦးမင်းကြီးကဆက်ဆိုးပူဇော်ခဲ့ပါလေ1852ခုနှစ်ကရွှေကုံစည်းတီတော်ကြီးနဲ့တကွအောင်မြန်မာပြည်တစ်ပိုင်းအင်္ဂလိပ်လက်အောက်ရောက်ရှိခဲ့ရပြီး1885ခုနှစ်မှာမန္တလေးမြို့ဘာဝင်မြန်မာတနိုင်ငံလုံးအင်္ဂလိပ်လက်အောက်လုံးလုံးကျရောက်ခဲ့ပါတယ်မြန်မာတို့ဤနောက်ဆုံးပြီးမင်းတို့မင်းကြီးသားတော်ဒီဘောမင်းသားမှာအင်္ဂလိပ်တို့ကနှမ်းချပန်းစီခေါ်ဆောင်သွားခဲ့ရရန်ကုန်သို့အရောက်ရွှေကုံစည်းတီတော်ကိုတက်ရောက်ဖူးမြော်ပဲမရခဲ့ပဲအိန္ဒိယဂီရနာဂီရီတို့လိုက်ပါသွားခဲ့ရသင်ဘောဘောမာသာသူဖခင်ကောင်းမှုတော်ပြီးသည်ရွှေရောင်တဝန်းဝင်းနဲ့စီတီတော်ကိုမှန်းဆဖူးမြော်အလွမ်းတော်ဖြစ်ခဲ့ရပါလေ။အင်းတော်ကြီးအုတ်ချုံမှုအောင်မြေသို့ရောက်နေစေကမူမြမဗုဒ္ဓဘာသာဝင်တို့သည်အမျိုးဘာသာသနာယဉ်ကျေးမှုစာပေတို့ကိုအသက်ဆုပ်၍စောင့်ရှောက်ခဲ့ကြရသည်။ရွှေကုံစီတီတော်ကြီးမှလည်းသာသနာဘာသာကိုချစ်ကြည်ညိုသည့်မြမအလှရှင်တို့၏အလှဒါနတရုတ်တရပြည့်စုံစောင့်ရှောက်ထင်းသိမ့်မှုကြောင့်ဝင်ဝင်ဝါဝါတင်းတင်းတဲတဲတတ်တပဲပဲပြီးနေတော်မူနိုင်ခဲ့ပါလေ။ဘုရားကုန်းတော်ဘဖနက်စည်းတဲ့အင်္ဂလိပ်ဒီကိုတိုက်ပွဲဝင်အရေးဆိုကန့်ကွက်ခဲ့ခြင်း။ဘုရားကုန်းတော်ဘမှာတဆွဲထားတဲ့အင်္ဂလိပ်စစ်တပ်ကိုကန့်ကွက်ရေးကုန်းတော်ဘမှာနှင်းချခြင်း။တနင်္ဂနွေတော့ကုန်းတော်ဘကအင်္ဂလိပ်စစ်သင်္ချန်းကိုရှေ့ပြောင်းဖြစ်သိမ့်မှုတောင်းဆိုတိုက်ပွဲဝင်ခြင်းစသည်ဖြင့်ရှေ့ခေတ်မြမာတို့ဘာသာသာသနာဆောက်လျှောက်ပုံများမှာဣတိလီရှင်စေတိလီဖြံအာယံဝန္တာဝေယကောင်းလာပါလေအင်္ဂလိပ်လက်အောက်မှာပင်1888ခုနှစ်မှာနာလျင်လှုပ်၍မြေသို့ခတဲ့စိန်ဘူးမျက်မျက်နာတို့ကိုတစ်ချိန်မုံးမှပြင်းစင်အသည့်တင်းလှူခဲ့ရပြန်ပါလေ1919ခုနှစ်မှာတစ်ချိန်လှုပ်တဲ့ငလျင်ကြောင့်ရင်သွားတဲ့ပိန်းနေတိုင်းကိုပြင်းစင်ခဲ့ရပါတယ်1920ခုနှစ်မှာစိန်မှုခမင်းနာတော်ကိုအစ်တစ်ပါတင်းလူခဲ့ရမြန်မာတဲ့1930ခုနှစ်မှာ လှုပ်တဲ့ငလျင်ကြောင့်မြေသို့ခတ်စိန်မှုမျက်နှာတော်ကအစ်ဖြစ်အောင်ပြင်ဆင်၍1930တခုအေဗီလာတွင်ဇီရီတော်ကြီးပေါ်သို့တင်လူပူဇော်ခဲ့ပြန်ပါလေ။ဒါလို့လေခေတ္တမိုင်းအဆက်ဆက်တဘာဝဘေးဒဏ်အချက်ချက်တို့ကိုသီးခံခြင်းများစွာဖြင့်ကျော်ဖြတ်တော်မူလာခဲ့ရတယ်။ညဖျားရွှေတကုံမှာခေတ္တမိုင်းအတန်တန်လောကတံမုံတိုင်းတို့တိုးဝှေ့ရိုက်ခတ်လေးလေးယရနာမျိုးစုံနဲ့ယဉ်ကျေးမှုလက်ရာအဖုံဖုံတို့တိုး၍တိုး၍လာခဲ့လေးလေးသာဖြစ်ပါတယ်မြမတို့ဤရာဇဝင်သာသနာဝင်ဂန္ဓဝင်စာပေဝင်အနုပညာဝင်တို့ကိုလေ့လာသည့်အခါရွှေတကုံမပါလေမပြည့်စုံဘယ်နည်းနဲ့မှမလုံလောက်ပါမြမတို့ဤမြတ်ဗုဒ္ဓကိုစဥ်စွာဖူးမြင်ခွင့်ရဘုရားဘာသာလူသားအစမြမာကဟုဆိုသည့်အခါထိုသမိုင်းကိုရွှေတကုံကအခိုင်အမာတက်စီပြပါမည်တိရိဓမာသောကမင်းကြီးဇီရီတော်တို့သည်မြတ်ဗုဒ္ဓ၏နောက်နှစ်200ကျော်နှုတ်ကြခဲ့ပါသည်မြမာတို့၏ရွှေတကုံဇီရီတော်သည်မြတ်ဗုဒ္ဓနှင့်ခေတ်ပြိုင်ဖြစ်ခဲ့ပါသည်ဟိန္ဒူဘာသာဝင်နှင့်ဂျင်းဘာသာဝင်တို့၏ဇီရီပထိုးများအကြမ်းမှာထိုးဖောက်လာခဲ့ရသည့်အာသောကမင်းကြီးဇီရီများသည်၄တောင်တစ်မျိုးအဘူအလုံးအမိုင်းတစ်မျိုးဖြင့်ဟိန္ဒူဂျင်းယဉ်ကျေးမှုတို့၏ဩစာအငွေ့မကင်းနိုင်ခဲ့ပါမြမတို့၏ရွှေတကုံသည်အိန္ဒိယပြည်ကစေတီဆိုသည့်ဇေဒီများကိုမြေဖြားခံခဲ့တော်လဲအိန္ဒိယဟန်လုံးလုံးမပါဟိန္ဒူတို့ဩစာအငွေ့လုံးလုံးလျားလျားကင်းမြမပီတတဲ့မြမအတွေးခေါ်ယဉ်ကျေးမှုဇေယျလက်ရာထီးထီးကြီးဖြစ်ခဲ့ပါလေဤသို့ရှုမကြီးဝယ်တင့်တယ်ပပ္ပေလှသည့်လက်ရာမျိုးစုံကိုစေရီအမျိုးမျိုးတို့စုပေါင်းရာအိန္ဒိယပြည်မှာကြံရှာ၍မတွေ့နိုင်တော့ပါမရရှိနိုင်တော့ပါသောနာဘုံမိဟုနိုင်ခံရသည့်ရွှေနိုင်ငံသားတို့ယဉ်ကျေးမှုမှာအံ့ဖွယ်ကောင်းတည်သာဖြစ်အင်ဒိုနီးရှားဂျာဗာကျွန်းမကဘောရဘူရူစီရီကြီးကိုကြည့်ဟိန္ဒူယဉ်ကျေးမှုကိုအချိန်ကပြီးတိဆောက်ခဲ့ရမှန်တော့လေထိုလက်ရမျိုးကိုအိန္ဒိယပြည်မှာပြန်ရှာပြီးမတွေ့နိုင်ဘူးကမ္ဘောဒီးယားကအန်ကောဝတ်ကျောင်းတော်ကြီးကိုကြည့်ပါဟိန္ဒူယဉ်ကျေးမှုကိုအချိန်ကပြီးတိဆောက်ခဲ့ရမှန်တော့လေထိုလက်ရကိုအိန္ဒိယပြည်မှာဘယ်မှာမှပြန်ရှာပြီးမတွေ့နိုင်ပါဆန်ချီစီရီတို့ကကြောက်တိအဆင့်တွေကိုချင်းချင်းထိထက်ဆက်ဆက်လိုက်လျင်မြမစီရီများကဖောင်းရင်များနဲ့နီးစပ်ဟန်ရှိတော်လေမြမစီရီတော်များဤဟောင်းလုံးအရစ်များသည်အိန္ဒိယအငွေ့အသင်းမှကျင်းလွတ်တဲ့မြမာမှုအမှုပြင်းတဲ့သက်မြတ်သာဖြစ်ခဲ့ပါလေ။စံကြီးစီရီတော်ကထမင်းဦးဖောင်းပုံအလုံးကြီးသည်မြမစီရီများနဲ့သပိတ်မှောက်ပုံနှင့်တူသည်ဟုဆိုခြင်းဆိုနိုင်တော်လဲ။သပိတ်မှောက်အောင်နာကခါစီဖောင်းပြဖောင်းလုံးခေါင်းလုံးပုံတို့ဖြင့်အမှုတင်လိုက်သည့်အခါအဲ့တော့ယဉ်ကျေးမှုအဝိသက်ကင်းတန်ရှင်းသည့်မြမယဉ်ကျေးမှုလက်ရာစစ်ဖြစ်ခဲ့ရပါတယ်။ခိုင်းတဲ့သီဟိုစီရီများမှလည်းထိငှမျက်နှာစိန်မှုတို့တင်လို့ပူဇော်သည့်ထုံးစံမရှိခဲ့ပါဘူး။မြမတို့ဟာလောကုတ္တရာယရဏတို့စုဝေးရာစီရီများကိုလောကီယရဏမျိုးစုံတို့ဖြင့်စုပုံတင်လူရသည်ကိုနှစ်ထုံအားရာရှိလာပါတယ်။မြန်မာနိုင်ငံကျောင်းကိုရည်သားပြောဆိုကြသည့်အခါတိုင်းဤသူမဆိုရွှေကုံစီရီတော်ကိုခြံထား၍ပြောမရပါဘာသာနာဝင်တို့ဤစုဝေးရသည့်ရွှေကုံရာဇဝင်တို့ဤစုဝေးရသည့်ရွှေကုံသမိုင်းမျိုးစုံတို့ဤစုဝေးရသည့်ရွှေကုံပကြီးပပုပပဲပဒင်းပဒင်းပယံစရပန်းစေမျိုးတို့ဤစုဝေးရပန်းမျိုးစုံသည့်ပန်းပုံကြီးပြီမြတ်ဖရာရွှေတကုံမြမလွတ်လပ်ရေးနောက်ထံအကြောင်းအရာမျိုးစုံသည်ပင်လျင်မြတ်ဖရာရွှေတကုံမှာစုပုံနေပြီဖြစ်ပါလေရွှေတကုံစီရီတော်သည်အိန္ဒိယပြည်ဗုဒ္ဓဂယာဒေသကိုမြေဖြားခံခဲ့တော်လဲတိဆောက်ထားတော်လက်ရသည်မြမတို့ဤပိတုကလက်ရစင်စစ်ဖြစ်ပါစီရီတော်ကိုစိတ်စိတ်ငုံ့ငုံ့ဖူးမြော်ကြည့်ပါအခြေခံစိတ်ပိုင်းအချို့
ရှမ်းဗုဒ္ဓဘာသာနိုင်ငံများကဇီရီပထိုးများ၏အခြေခံအဖြစ်တူခြင်းတူကြမည်ဖြစ်တော်လဲဤသို့ကလည်းချောမှုပြပြလှပတင့်တဲသပ်ပေတဲ့အမွန်းတင်တန်စာစင်ထားခြင်းမျိုးကိုကခြားနိုင်ငံများမှာမတွေ့နိုင်ပါဘူးဆွေတကုံနှင့်ခေတ်တန်ဇီရီများကိုပင်ခြားနိုင်ငံများမှာမတွေ့နိုင်ပါဘူးဆွေတကုံသည်မြမကိုပိုင်မူဟံမြမအမှုပညာမြမသဘောမြမလက်ရာမြမစိတ်ဓာတ်မြမတို့တိကျကိုပိုင်ဟံဖြစ်ပါဇီရီတော်ကြီးသည်ပြည့်ပြည့်နွယ်နှောင်းနေဇီရီတော်ကြီးကိုအမွန်းနှင့်တိဆောက်ကြတဲ့ဟန္တာဝရီပညာကျမ်းဟန္တာဝရီဗိမာကြီးရှင်စောပုအင်းဝါဆင်ပြူရှင်တို့ခင်မှာစင်မဲ့မရှိတိုင်းပြည်ငြိမ်းချမ်း၏ငြာရသောခေတ်ဖြစ်ပါသီရတော်ကြီးပုံတော်ပြည့်ပြည့်ချင်းပြော့ပြောင်းခြင်းနှွဲ့နှောင်းခြင်းစိတ်ချမ်းမြေ့ဝယ်ရှိခြင်းတို့သည်ထိုခေတ်ထိုမင်းနှင့်ထိုပြည်သူတို့၏သဘောကိုပြီးပြင်းစွာဖော်ပြနေတဲ့ပန်းစယ်မျိုးပညာရှင်တို့၏လက်ရမွန်အထူးအဖြင့်ပယံကျော်တို့၏လက်ရမွန်ဖြစ်ပါမြမအမှုပညာပြည်သူကပညာရှင်တို့သည်အံ့ဩဖွယ်ကောင်းလာပါလေဒီကိုအိန္ဒိယတေယုတ်ပြည်တို့မှရရှိတဲ့ဘာသာရေးယဉ်ကျေးမှုမှန်သမျှကိုယ်ပိုင်အမှုပညာဖြင့်လုံးဝပြောင်းလဲယူလိုက်ကြခြင်းဖြစ်ပါတယ်။ကမ္ဘာအန်ချီဘွယ်တစ်ပါးဖြစ်တဲ့မြတ်ဖျားရွှေတကုံ၏လက်ရာမျိုးကိုကမ္ဘာမှာမြည်သည့်တိုင်းပြည်မှာမှရှာဖွေ၍မတွေ့ရှိနိုင်တော့ပါ။ရွှေတကုံစီရီတော်ကြီးကိုအင်္ဂလိပ်မြန်မာပထမစစ်ပွဲအချိန်ကအင်္ဂလိပ်တွေဟာအတွင်းမင်းကိုတူးဖို့ကြည့်ရစီဒီ900တွေ့ရကြောင်းသူတို့အမှတ်တမ်းတွေရေးခဲ့ပါတယ်။အဲကြောင့်လူရှင်ဆက်ဆက်တို့ဆင့်ကဆင့်ကငုံ၍ငုံ၍တီဆောက်ခဲ့ကြကြောင်းကောင်းကောင်းကြီးသိနေပါတယ်။မြမတို့စီဒီပြန်းနဲ့အောက်ခြေကပန်းတင်ကုန်ကစပြီးပစ္စယခေါင်းလောင်းပုံခါစည်းသပိတ်မောက်ဖောင်းရည်ကြာမောက်ရွယ်သည်ကြာလန်းခြေရသည်ငပြောဘူးတို့အစင်းစင်တီဆောက်သီတော်ဘုံ90ဆင့်သတ္တဘူးနမျနာစိန်ဘူးအထွတ်အဆင့်ဆင့်အမွန်းတင်အမွန်းတင်မွန်းမှပူဇော်ပေးကြပါလေ။ဤတွင်ပယံပန္ဓမော့ပဒိန်ပဒင်းစတဲ့ပန်းဆယ်မျိုးတို့စူဝေးပုံဖော်ထားခြင်းကိုမြမသကြားနတ်အမြားကတစည်းစူးချောက်တန်လျက်တွေကိုကင်ဆွဲပြီးကိုယ်တိုင်မင်းထွန်းဖောက်တီဆောက်ထားကြလျော်သလားဟုမှတ်ထင်ရကြောင်းကိုစကန်းထောင်တင်စလင်းလက်ရာပြည်ပန်းနဝရီသုံးမိရတဲ့နဝရီကြီးကတက်ခေါင်းတိုင်၍ရွှေဆိုင်ရွှေနှစ်ရွှေစင်စစ်ကိုဒီရစ်ပုံပြင်ခန့်စည်းခြင်းလျက်ဝတ်တင်မျက်နှာမြမဆောင်သွားတကြားကျိုးပနတ်ကားငင်းစီစူးဆောက်ထွေဖြစ်ပို့ရွေပြီးမြောက်ဒီလာရောက်တော့မောက်မောက်ရောင်ထိန်လျံရှိန်တက်ဖြူတကူတေစာအဝါအလျံမညံမဆဲပြန်ဝဲမတိတ်လျံလျံဖိတ်သည်ညိုညိတ်ထွန်းတဲ့ပတ်မြဆဲလို့ဖွဲ့ဆိုတီကျူပူဇော်ခဲ့ပါလေတော့ကို190ခုနှစ်ကမြေငလျင်လှုပ်သည့်အတွက်စီရော်ကြီးပိန်နေတယ်ဆောင်းသွားတာကိုဈေးမှုတော့အမျက်နာတော်တို့ကိုမချပဲပြင်ဆင်မှုမှငေးကြပါတယ်စီရော်ဆောင်းဆောင်းကြီးဂောဘကအဖွဲ့ပြီးဩဝါဒစီရဆရာတော်ကြီးများထံမှဩဝါဒကိုခံယူကြ၏မိသတ္တဖွဲ့ဤသူရတ္တဖွဲ့အင်ဂျင်နီယာများအဖွဲ့ဤသူကပညာရှင်များအဖွဲ့သူလေသနာပညာရှင်များအဖွဲ့စုလေဘုဒ္ဓထောင်ကဘာဤဇီရီများဤဂောဘကအဖွဲ့များနှင့်ဘာသာရေးသာသနာရေးအသင်းအဖွဲ့ပေါင်း28ဖွဲ့တို့ဥပေါင်းစုပေါင်းစုဆောင်းကပြန်လီမှုမှပြည့်စင်ခဲ့ကြပါလေအခုကံငါတို့ဤမြေမောက်ကာလ1996ခုအေဘီလ1360ပြည့်နှစ်တကူးလာတွင်နိုင်ငံတော်အေချောင်းတာယာရေးနှင့်ဖွံ့ဖြိုးတိုးတက်ရေးအစိုးရအဖွဲ့နဲ့ဇေဒီတော်ကြီးဤခောဘကအဖွဲ့ပညာရှင်များအဖွဲ့စေတနာရှင်များအဖွဲ့စိတ်ကံအင်ဂျင်နီယာများအဖွဲ့သင်္ဘောချင်းအင်ဂျင်နီယာများအဖွဲ့ဤပညာတက်သူဆရာကြီးများပ ုပျူတာပညာရှင်များရုပ်မြင်သံကြားဗီဒီယိုကင်မရာပညာရှင်များအဆရှိတဲ့ပညာရှင်ဘုံဆုံးတို့အမှုပညာရှင်ဘုံဆုံးတို့ကောင်းစု၍တန်ကမန္တရကအဖွဲ့နှင့်ဩဝါဒစီရဆရာတော်ကြီးများထံမှဩဝါဒခံယူ၍နှစ်ပေါင်း128နှစ်သက်တော်ရှိပြီဖြစ်ပြီးအိုမင်းနေသောမင်းတို့မင်းများကြီးထီးတော်ဟောင်းနေရာမှာတန်မဏိထီးတော်သစ်ကိုစားထုတ်၍ငွေကြက်သိန်းပေါင်းမြုံများစွာကိုရိတ်ရိတ်ရဲရဲဆွတ်လွတ်လှူဒန်းပူဇော်ခဲ့ကြပြီဖြစ်ပါလေ။ယခုငါတို့မြေမောက်ခေတ်နိုင်ငံတော်ဤချမ်းတရားရင်းနှင့်ဖွံ့ဖြိုးတိုးတက်ရေးအစိုးရဘက်ကရွှေထီးတော်သစ်ကြီးကိုတင့်လူပူဇော်တဲ့အခါဖြစ်တော်တည်ကြီးကိုတိဆောက်ရ၌သုံးလအတွင်းမှာအပြီးအပိုင်တိဆောက်ပြီးတော့လူတန်းပူဇော်ခဲ့ကြတာဖြစ်ပါတယ်ဖြစ်တော်ကြီးလူတန်းပူဇော်ဘဲမှာနင်းနင်းပြည်သူကြီးပြစွာလက်တွဲပြီးတော့လူတန်းကြတဲ့အလှငွေဟာကြံ့ငွေသိန်းပေါင်း180အငညာငွေမျိုးစုံရတနာပြည့်စည်အမျိုးအစားပေါင်း635000ကျော်854 kg ကျော်ကျော်နဲ့ရွှေစံပိတ်ပချိန်ပေါင်း80ခန့်တို့ဖြင့်ရွှေဒဂုံစီရီတော်ကြီးကိုတင့်လူပူဇော်ခဲ့ကြတာဖြစ်ပါတယ်ဒီကဲတို့ကြည်ကျဲတန်အောဝဲကောင်းတဲ့စီရီယပူဇော်ပွဲကြီးကိုပူဇော်ကြတဲ့အခါမှာလေရီပန္ဒိတဤမကိုက်ရှောင်းကေချီရွှေဒဂုံထီတော်တင်ရသူကိုပြေး၍တတိယကျေစုကြည်ညိုမိပါလေမကိုက်ရှောင်းကေပရမေတိစိန်တေနိတုံရွှေတိကုံကိုခိုးလုံးဝွန်ကျင်မွန်ပယင်းနှင့်မြန်ခွင်ပိုင်နှင်းနေနွယ်မင်းတို့မူရင်တက်ဆင့်တိုးကံပြင်း၍ချိပင့်ချိန်ပံအတန်တန်တိသမန္တဂိုင်းမြတ်တိုင်းနှင့်ပဝိုင်းထက်ချက်ရင်စင်ခဲ့ရှင်နန်းရဲကံပုရှင်စောပုနှင့်ပြည်သူမြင့်နှင့်ဇာတိဝိတုတစ်တိရောင်ကြီးမွမ်းမံပြီးသောရွှေထီးတပင်ဆင်ပြူရှင်လီမွန်းတင်ကော်ရော့ပြုပြီးတော်ဤဇေယောဓာတ်ဖက်ကုန်းဖောင်ဆက်ဝဲကနဲ့ဖြန့်ချင်းမြည်သူမင်းဟုတနှင်းထွတ်တင်ဆင်ပြူရှင်နှင့်ရွှေစင်မန်တိုင်းတောင်ကြီးရင်တို့မခိုင်ရင်ငိုက်ကိန်းအဆိုင်ဝဲမကိုက်ပန်းလုံးရွှေရကုံကိုလုံးဆုံးမူလပလင်မှလေပြင်စပြုပြီးထီတော်ထီအောင်သိတိချင်းရောက်တစ်ချိန်ရောက်ခဲ့တို့နောက်ပင်စင်သင်္ကာရင်သည့်ဘယင်ဘက်ကင်းမင်းတုံးမင်းလျင်ဖြန့်ကျင်းထူလထီဝန်ကြွသောအချင်းကောစာဒုက္ခခဝဲယမဟိကြွေနုသောရေကြောင့်ကိုလေးရွှေမြတိုင်မကအောင်ဟိမပင်ကြီးစိန်ကြောက်စီ၍တိုင်းမီတို့လို့ထီးရွှေထုတ်ကိုမြင်ညွတ်လို့ဤပွဲတော်ကြီးဖြင့်တန့်ချီဆူဝေးတင်ခဲ့လေသည်ရှောင်းကေမကိုက်ယုံဖရာရွှေရကုံစေတီတော်မြတ်ကြီးသည်မြမနိုင်ငံ၏ကိုးကွယ်မှုတရက်အမှတ်အသားပြားအမျိုးသားရင်ကျွေးမှုအမွေးအနှစ်တို့ဤစုဝေးရာယရနာမျိုးစုံတို့ဤစုဝေးရာရာဇဝင်သာသနာဝင်တို့ဤစုဝေးရာအနုပညာတို့ဤစုဝေးရာဗန္ဒာတိုက်ယရနာတိုက်ကြီးပင်ဖြစ်ပါမြမတို့ဤစိတ်ဤသဘောထားမြမအတွေးခေါ်မြမစရိတ်မြမအာမံအယုတ်ပုံဟံမျောမှန်းချက်တို့ကိုရွှေတကုံဤပုံရိပ်ကဖော်ညွှန်းနေပါနေပေါင်း2500ခရီးရှိလျားစွာရှောက်လန်းကြရတဲ့ဇေယျတော်ကြီးမှာသဘာဝဘေးဒဏ်ဖုံဖုံအမျိုးမျိုးစုံတဲ့လောကရန်အတန်တန်သောစစ်မြေများကိုတည်ငြိမ်စွာသိခံတော်မူလျက်ကြံ့ခိုင်စွာချီတက်အစဉ်စဉ်တဘိုးတော်ဖြင့်ယခုဖူးတွေ့ရသည့်အတိုင်းတိုး၍တိုး၍သာဖွံ့ဖြိုးစည်းပင်ယရနာတိုက်ကြီးအပင်ဖြစ်နေပါတော်လေအကယ်၍များကြည်မာတဲ့ကဘာရှိ
ဘုမဟုတ်အဆုံးစွန်တဲ့တဘာဝဘေးဒဏ်တစ်ခုခုကြောင့်မြမနိုင်ငံရှိအရာဝတ္ထုအလုံးပြည့်စုံဆုံးရှုံးသွားသည့်တိုင်ဟောရွှေတဂုံစီရီတော်ကြီးတဆူကိုမပြက်မစီမဆုံးရှုံးရအောင်မြမတို့ထိမ့်သိမ်းစောင့်ရှောက်ထားနိုင်ကြလေမြမတို့ဤရင်ကျေးမှုအမွေနှင့်တလေးဇရိုက်အမူအချက်စိတ်နေသဘောထားအလုံးကိုထိမ့်သိမ်းထားလိုက်နိုင်သည်ဟုပင်ဆိုလိုက်ပါတယ်ရဖရရွှေရကုံဟူသည့်ဤစာရန်ကိုရှေးဟောင်းပေမူတခုမှရရှိပြီးရွှေရကုံပြို့ဖြင့်ပူဇော်ပါဦးမည်ရွှေတိတင်၍ရွှေစင်ရောင်လျံရွှေပြားမှန်လျက်ထဲ့ရန်တိန်ခွင်ကောင်းကင်ဝင်းဝင်းမိုးလုံးလင်းမြနေမင်းစัจာဒုရိယလျင်ထုံးဝပြောင်ပြောင်းချီတထောင်နှင့်အိမ်မောင်လင်းပြောက်ပြန်လာရောက်တော့ကြော်ချောက်နှက်ရွာဗြမာကဆထိုမအများသုံးပုံသားတို့ခဏပါရတနာကိုစီပါလျက်ညာစွာဖြောဖြောပူဇော်ကြလားလိုရာယူလှိုင်းစုကြီးခိုင်းကတောင်းတိုင်ပြည်ဆုံးတကောဖုန်သည်တကုံစီရီလှဤသည်ဒီပန္နိတ္တယေရုကလည်းပဲယမိုင်းမောင်ချွေတဝေဝေတိမိရေစုံကားဂုံတော်အဖြစ်မြတ်ဖြာစေရတိကုံကဤကေသဆန္ဒကေဝပြောသည်အကျော်ထင်ရှားနှောင်းတော်များဟုဖျားဘုံလူများသုံးစုတို့နှုံယူပေကင်းတမွေမင်းတို့တရင်သုံးရာမှန်လှစွာသည်အဘာမကိုက်သုံးပုံတိုက်မှဥခိုက်ကိုလုံးရွှေရကုံဟုပန်းကုံပမလေးဘွဲ့ရသည်သူပအကျော်ဇီရီတော်ကိုရှိသောအခါဥက္ကလာဟုဒေဇာလျံလင်းမင်းဆက်မင်းလျံပန်းစင်တီထောင်တို့ပြည်တော်ဝဲမြန်ပေါင်လည်းရင်အမင်းမင်းတို့သက်စင်စင်လာမုံမုံကားလျံပူဇာကော်ရောလူသားတော်ဖြင့်နှုမော်ဖြိုးလိုက်တကိုးချိန်လျက်မိုးတိတ်ကြဲ့ရေလာနှင့်နေသောစိန်ရွှေကြောင်များပြောင်းကြောင်းဝါလျင်တောင်ဖြားသိမ်ကုန်ဤစရုပ်ဝဲထေမုတ်တမောစီရီလုံးကျော်၍ဘုံတော်ရောင်ထွေကြောင်ကြောင်ဝေသည်မောင်ချွေရမိုက်ဆုံးဖျားလေဒီပဏိတာကလည်းအပတရပူဇော်ခဲ့ပါလေ။ဒါဝရိန္ဒာကနတ်တို့အနင်းကြမင်းဟာအသူရာတို့ကိုတိုက်ထုတ်ပြီးသောအခါမဟာသူတ္တသနနတ်မျိုးတော်တွေကိုတိဆောက်ခဲ့ပါ။သူ၏မျိုးတော်သင်းနဲ့ဇူလာမနိဇီရီတော်ကိုတည်ထားပါလေ။အကျမ်းရဲ့ဇူလာမနိဇီရီတော်မှာဘုရားအလုံးတော်မင်းသိတ္တတောထွက်သည့်နေ့ကအနော်မှာမြစ်သုံးရံမှာဖြတ်ခဲ့သည်ဆန္ဒကိုရရှိပြီးသဗ္ဗနာပူဇော်ပါလေ။သို့သောသံဃာမင်းရဲ့ສູລາມະນິဇီရိကဆန္ဒဟာဘုရားမဖြစ်မီကဆံမင်သာဖြစ်ပါ။မြမကုံတယ်ညီနောင်တို့ရရှိတဲ့ဆန္ဒတွေကကိလေသာကင်းစင်မြင့်သစ္စာလေးပါသည့်အာဘိညုတဉာဏ်တော်ကိုရရှိပြီးသောသမ္မာသမ္ဗုဒ္ဓဘုရားရှင်၏ဆန္ဒများကိုအသက်ထင်ရှားရှိဘုရားရှင်အရှင်ကကိုရော်တိုင်ပိတနာချိမြင်တော်မူခဲ့သည့်ဖြစ်ရ။မြမတို့ဘုံကံကကြမ်းမဲ့တဲ့ပါလုံးဒီသာဖြစ်ပါတယ်ကတိကာရမြမကြီးကသိတဲ့ထိုက်ဝလဲတော်ပစိုးကိုရပြီးတော့မြမပြီမှာဒုဋ္ဌဇီရီပြီးပါတယ်မြမတို့ကကတ္တဗဗျာရဲ့သင်္ကန်းတော်ကိုရရှိခဲ့ပါတယ်အဲဒါကြောင့်ရွှေကုံကြီးမြမကြီးကဒုဋ္ဌဇီရီနဲ့လည်းမလဲနိုင်ပါဘူးဒီနေ့သင်္ကန်းတော်ဤရင်ချမ်းတရားချင်းနဲ့ဖွံ့ဖြိုးတိုးတက်ရေးကိုဒလေးပေးအေးအေးယူဆောင်ရွက်နေတော့မြမဆိုးရဥက္ကလပဝါကိတရွှေပြည်သားလှိန်သားရာတကုံမျိုးသမီးကိုအစ်စ်တော်တီထောင်ဖန်းစင်းကလုံတန်းလေးသွဲနှင့်တကွဟောင်းနှွမ်းသည့်အရာမှန်မှန်အစ်စ်ပြင်းနတ်မြတ်စီရင်သည့်နှင့်ထူးပင်တပ်ပင်ခန့်ထည်သည့်ဇုံတန်းကြီးလေးသွဲနှင့်တကွနဝရကိုးသွဲစီချယ်သည့်ထီးတော်သည့်ကြီးကိုဘုရားမြတ်လေးစုတို့အားရည်မှန်း၍လူတန်းပွဲကြီးမှာစိတ်ကြံသလောက်အတိတ်တော်မြောက်အောင်နိဗ္ဗာန်ရောက်သည့်အထိပြီးမြောက်လှင်းလင်းအောင်မြင်ခဲ့ပြီဖြစ်ရာ အပနာပုရမြို့နန်တီဘိုးတော်မင်းတရားလက်ထက်ညာနာဘိဝန္တဓမ္မသေနာပတိမောင်ထုံသာသနာပင်ဆရာတော်ဖရာရေးသာပူဇော်ခဲ့သည့်တိကုံပစီတိယသောမနာကျမ်းကရွှေတကုံဖရာရှိခိုးတစ်ချက်နှကားတာဖြင့်ရွတ်ဆိုးပူဇော်၍ဤစာတန်းကိုအဆုံးသတ်ပါသည်သူတော်ကောင်းတို့ယောဒီပင်ကရမူလံမိပဒံဟထကတံသတိသမ္မာသမ္ဗောဓိမာကင်ခံဝန္တိတတ္တပိရောရူဟံယောနာထောခြင်းမြတ်စွာဘုရားရှင်ကိုရောမြတ်ပြီဒီပင်ကရမူလံမိဒီပင်ကရဘုရားရှင်ဤခြေတော်ရင်း၌သမ္မာသမ္ဗောဓိသဗ္ဗညုတဘုရားစုကိုအာကင်ခံအာကင်ခံတော်အလိုရှိတော်မူသည်ဖြစ်၍ဟထကတံလက်တော်သို့ရောက်လူစေဖြစ်သောဗဒံနိဗ္ဗာန်ချမ်းသာကိုစသည်ဆွတ်လွတ်တော်မူခဲ့လေသည်တသနာထသထုမြတ်စွာဘုရားရှင်ကိုရောမြတ်ဤတော်ရူခံအုတ်ခေါင်းတော်၌ရောက်ဤယခုရွှေတကုံစီတော်မြတ်၌ကိန့်ကွက်နေသည်ဇန်တော်ဓာတ်ရှိဆုံးကိုဟံငါသည်ဝန္တိဝန္နာမိအာယဝစီမနောချီလျက်အင်းစရီညွတ်လျုပ်လက်ဆုံးမူကားရှိခိုးပါဤမြတ်စွာဘုရားဝိရတဝဘောဓိသံပါရိမတိတံယောအနုတ္တရံအလထဗုဒ္ဓတံတတကေတဓာတုဝရနမေယောနာထောခြင်းမြတ်စွာဘုရားရှင်ကိုရောမြတ်သည်ဘောဓိသမ္မာရံသဗ္ဗိညုတဉာဏ်ဤအဆောက်အဦပါရမီတော်ပေါင်းကိုအသေးသငချွတ်မဲ့ဘုရေတဝါဖြစ်ခြင်းတော်မူပြီးသည့်ဖြစ်၍အနုတ္တရံအတုမရှိသောဗုဒ္ဓတံဖယံအဖြစ်ကိုအလတ်ထရတော်မူခဲ့လေသည်သာသနာထသထုမြတ်စွာဘုရား၏ကေသဓာတုဝရံသံတော်ဓမ္မကိုအဟံကျွန်ုပ်သည်နမေနမာမိကာယဝစီမနောချီလျက်အင်းစရီညွန်လျုလက်ဆုံးမူကားရှိခိုးပါဤမြတ်စွာဘုရားလတ္ထာဗုဒ္ဓတံသဌာနမတိတ်ကမ္မပဝေတိဝိမုတ်တိံရာဇာယရဏိတတ္တကိသဝရဏမေယောနာတော်ခြင်းမြတ်စွာဘုရားသည်ဗုဒ္ဓတံဘုရားဖြစ်ကိုလတ္ထာရတော်မူပြီး၍သထာနံပန္လင်္ဂအာနိမိသစေင္ကမယတနာကရအဇပါလမௌဇလိတာဟုဆိုသည်၆ပါးသောဌာနကိုတိတ်ကံမှလွန်တော်မူ၍ရာဇာယရဏီခုနှစ်ခုမြောင်းသောလင်းလုံးမင်းရိပ်၌ဝိမုတ်တံဖလသမပတ်ကိုပဝေရေဤအထုထုပြားပြားခံစားတော်မူခဲ့လေသည်ကသနာတသာထိုမြတ်စွာဘုရား၏ကေသဝရံစံတော်ဓမ္မကိုဟံငါသည်နမေနမာမိကိုနှုတ်နှလုံးသုံးပါပြောင်းပြော့မံကိုလျော့၍ကတော့မြန်နုလက်ဆုံးမူကားရှိခိုးပါ၏မြတ်စွာဘုရားအတ္ထသက်ကဓတိယံပိနာခလတံဟရိတကံအနောတ္တောတကံပုံစီဝန္တိတတ္တိရောရူဟံယောနာထောခြင်းမြတ်စွာဘုရားသည်တတ္ထတုရာဇာယရဏတတ္တဟ၌သက္ကဓာတိယံသံမင်းလှူသောနာကလတ်တံမီကွန်ယုတံဘူကို၎င်းဟရိတကံမီဇစုသည်ကို၎င်းအနောတ္တောတကံမီအနဝဒ္ဒရေကို၎င်းပုံစီသုံးဆောင်တော်မူခဲ့လေသည်သသနာထသထုမြတ်စွာဘုရား၏တိရောရူဟံအုတ်ခုံးတို့၌ရောက်သောဇန်တော်တက်ကိုဟံကျွန်ုပ်ကြီးဝန္တေဝန္နာမိကိုယ်တို့နှလုံးသုံးပါပြောင်းပြော့မှန်ကိုလျော့၍ကတော့မြန်တို့လည်းဆုံမိုးကရှိခိုးပါ၏မြတ်စွာဘုရားတထာမုတ်ကသီလပတ္တံမဟာရာဇုဟိဒိဏကံတထာဂတောပဋိကနိဝန္တာမိတသပိသဇံယောနာထောခြင်းမြတ်စွာဘုရားရှင်ကိုရောမြတ်သည်တရာထိုရာဇာယရဏတတဟဝေနေတော်မူသောအခါ၌
Maharaju Yisdu Mare Namini Leyao Dodi Dina Gantu Ado Moga Dila Badang Penau Asen Shire Chao Yodabaiko Atagato Shibhya Dugedo Lajin Shira Mudipshi Regani Kanyura Mudi Tata Natata Dumya Sabhya Idita San Okhong Dodai Pite San Dumya Go Aham Jano Di Wande Wandami Oh, no, 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 Evadiga and a heat of Puda Baniga, Gona Ninona Udo, the Tainan Tuada. Matu Painty can be Piamonzo Golagan Mantan, be Mojaji Golagan Bri Bose, the Bosan Namuga lady. Tada Nada Domiaso, Piai, the Da, the Rain. O Kong, no Yeji, the Bidder, son of Damiago. Be that the Rain, O Kong, don Yeji, the Chito, who get the Kuka. Yapia, Shwira go, yet the Yazi, Chitabu, the son of Damiago, Hanjanovi. Namina Mami, go no, 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 Yona Dodging Yaswapi Yavi. Tada two Raza Yeranaba Daha when Nira Mugo Akarnak. The Poda Baligan, the Poda Baligan, whom you know Neo do are. Logami Logatumba Naitaba Bataman, Kavin Loduo Ileuza. Dwee the Renan, Dwee Waziga, the Renago, what have we got, Mugalevi. Tadana tada dumya sabya yididi waham jadaye saunja dosano miyago. Hajano diname namami yudimyanu manyujuga shikoba yi miya sabya. Tada tatu pataka nanti dhangi di ada ata. Loga hita mabekando na toyo tada diname. Yona Dodging Yaswapia, the Dadato Raza Yarana, Badaha, when Nira Muoka night. Dadado Lilum Bendo Upatagan, Sika Yola Jago, or Dilanto, the Puda, Baliga, Kumeninando, Ataki, then Sando Shizugo, Loka, he done Dada Loka, Juicy Wago, Abekando, she told her, Shungero Muay, Ada Biro Muga lady. Adana tata dumya sabya iti ita giti. Tho sando mya shisurogo. Dikongbahu nama twin ko shwirgong ziri dona kengwaye ne di tho sando mya shisurogo. Hajanobi. Nami namami gondong nalong thongba piyong diyo mangol yoye. Karo mya no leso mo gashi koba yi mya sabya. Devi dang ari dwana okhra badi yang karo. Maziwa gita siddhi yang nami dang tapa bhavagam. Devi to the poda baliga kunda ninong to the litan to sano dago. Ahri dwana saungla geja kungi. Okhra badi yang di denzana mi shire okhra badi myode nai. Bokhara wadi yang bokhara wadi shi mi shi di miuro yang gong na. Da ziwa ki da ziri yang de do ten shiang shi de da binyo piya yi sana ziri go agarong di ta ja le gong ni. Da ba bo ba gang ka ting do ziri do yi shi u zwa pi do dan do sana ziri do go. Ha jano di na me na ma mi. Go no nalong thongma piyong diyo mango liyo vikro miya no le song mo ga shi ko ba yi piya sa piya. ဥဘောဓတုဘောဓတံမိမုံစံတံနိလရသမိယောဘဂဝါဝါလောကအထံကရွန်တံတံတရဏမေဥဘောဓတုဘောဓတံမိဥပုံနေတိုင်းဥပုံနေတိုင်း၌နိလရသမိယောညူသောယောင်ကြီးတော်တို့ကိုမုံစံတံလွတ်ပြလျက်ဘဂဝါဝါသတ္တောထင်ရှားရှိသောသဗ္ဗညုမြတ်စွာဘုရားကဲ့သို့လောကအထံလူတို့ရဲ့ကျိုးစီးပွားကိုကရွန်တန်းပြုတော်မူသောလောကထံမြမနိုင်ငံသူနိုင်ငံသားတို့ရဲ့ကျိုးစီးပွားကိုကရွန်တန်းပြုတော်မူတတ်သောတန်ထိုဆန္ဒစီရီတော်ကိုတန်ထိုရွှေရကုံစီရီတော်များကိုအဟံကျွန်ုပ်သည်နမေနမာမိကာယဝစီမနောချီလျက်အင်းစရီညွတ်လျောလက်ဆောင်မူကရှိခိုးပါ၏မြတ်စွာဘုရားသူလာမဏိဒုဒ္ဒစေတယံကာလမိဘောဓိတတ္တကေဘုဒ္ဓကာလေဣဒံသဗ္ဗပထမံတံနမမဟံသုလာမဏိဒုဒ္ဒစေတယံတံဝရိန္ဒာသုလာမဏိစေတိဗြဟ္မပီဒုဒ္ဒစေတိဤနပါတိဘောဓိတတ္တကေဘုရားလုံးလက်ထက်ဖြစ်တဲ့ကာလမိအခါကာလမှာသဗ္ဗပထမခသိသောစီရီတို့ဤရှိဥစွာဖြစ်၏ဘုဒ္ဓကာလေဘုရားရှင်လက်ထက်အခါ၌ဘုရားဖြစ်တော်မူသည့်အခါ၌ဣဒံဣတိကုံမစီရီတော်သည်ဣဒံဣရွှေရကုံစီရီတော်သည်သဗ္ဗပထမခသိသောစီရီတို့ဤရှိဥစွာဖြစ်၏တန်တာဒီသံထို့သို့သဘောရှိတဲ့စီရီအပေါင်းတို့ဤရှိဥစွာဖြစ်တဲ့ရွှေရကုံစီရီတော်ကိုဟန်ကျွန်ုပ်သည်နမေနမာမိကာယဝစီမနောခြေလျက်ဣန္ဒြိညွတ်လျို့လက်ဆောင်မူကရှိခိုးပါ၏မြတ်စွာဘုရားနမမဟံဝန္ဒမဟံဥဇေမဟံတိရောရုဟံဩညမိတံဘဝတုမေပိစယောအာတဝက္ခယေဟံကျွန်ုပ်သည်တိရောရူဟံစံတော်ဓာတ်ကိုနမာမိရှိခိုးပါ၏ဟံကျွန်ုပ်သည်တိရောရူဟံစံတော်ဓာတ်ကိုပူဇာမိပူဇော်ပါ၏ဟံကျွန်ုပ်သည်တိရောရူဟံစံတော်ဓာတ်ကိုဝန္တာမိချီးမွမ်းပါ၏ဣရံပုံညာဤကောင်းမှုပေါင်းသည်မေကျွန်ုပ်အားသာသဝေခေအာသောတရား၄ပါးကုန်ခြင်း၌ဝါအာသောတရား၄ပါးကုန်ခြင်း၏ဣစေယောကောင်းမြတ်တဲ့ထောက်အပံတစ်ခုသည်ဘဝတုမောချမသွေဖြစ်ပါစေတည်းဘောဓိယပိစေယောဟောတုဣဒံနောပုညမင်္ဂလံဘုံညဘာခံသူလပံတုပမောဒံတုသဒေဝကာနောအမကံမြင့်မြတ်သားကြီးပါရမီရင်ကျူးဇာနေတိပူရောစဉ်ကုသိုလ်ရှင်ကျွန်ုပ်တို့၏ဣရံပုံညမင်္ဂလံဗုဒ္ဓသာသနာအတွင်းရှည်စွာလျင်တည်တံ့စေရန်ရည်စိတ်တန်၍ဤနိဗ္ဗာန်မျောမှန်းလျက်အထောက်ရတဲ့ဤကောင်းမှုမင်္ဂလာဖြာဖြာသည်ဗောဓိယသစ္စာလေးအင်ခန္ဓာစဉ်ကိုပြန်ရှင်စုခုထုတ်ဖူးရည်တံဗောဓိဉာဏ်ဤတစ္ဆေယောဥပနိတ္တယအမိယယွင်မုတ်ချာရာချောင်းကောင်းမြတ်သောထောက်ပံတစ်ခုသည်ဟောတုမုတ်ချာမပေဖြစ်ပါစေတည်းဣဒံပုံညာဘာခင်္စဝရိန္ဒာခိဗောင်မှနှစ်တထောင်အချိန်ကြာမှအချိန်သာတတ်ဆန်းတဲ့နဲ့နပန်းပွင့်အာသာဝရီလိုပမာညီထုံးသစ်လျက်တသက်မှတခါကြုံရတဲ့ဒုံလဘအစိဤကုသိုလ်ပုံညာနှစ်တွေကိုသဒေဝကကဗမာနေသမြဝိနည်းများစွာတတ္တဝအနန္တမန္တမြတို့သည်သူလဘန်သူကိုစီကိုစီအလုံးကြီးလျက်စုံကြီးပြိဝအလုံးမြတ်သူအရယူနိုင်ကြပါစေဂုံတည်းသုလဒါနကိုစီကိုစီအလုံးကြီးလျက်စုံကြီးပြိဝအလုံးမြတ်သူအရယူနိုင်ကြဂုံတည်းဖြစ်၍ဗမောဒံသူရွှေလန်းကြီးမြေဝါကွမ်းပုံစီတွေ့သလိုပီပိငွေစိတ်မှာတုံလျက်အိထာယုံအတွေ့ထူးလို့မှုကျင်သူကိုပိုင်ဝမ်းမြောက်နိုင်ကြပါစေဂုံတည်းအမောဒံတုလူပြည်ရမကနတ်ပြည်ပါဆက်သွယ်လျက်အထက်နေမြမာချင်းလို့မို့ဖြာသရင်ကဘာတုံအောင်ရာဟုံလျင်းလျင်းမောက်ပြီးတော့ဝမ်းမြောက်ဝမ်းသာ
ပဋ္ဌာနာအောင်စုအခါကပြုလျက်ဘာဒုသံအောင်နမိတ်ဖြင့်အောင်ဘိသိံသွန်းကြပါစေကုန်သတည်
းသာဓုသာဓု
Thank you. Yeah, my lady.